Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်ဩဂုတ်လ16ရက်အင်္ဂါနေ့မနေ့ဖြန်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ32 40 49ရုပ်ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ကျွန်တော်စမိုးပါခင်ဗျာအခုမနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်မကတော့ဆုမြတ်မှုပါရှင်။ American သမ္မတလောင်းတွေဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့တင်းတင်းလာနေတော့ကအတီးတီးမဲဆွယ်စီယုံမိန်ကွန်းတွေပြောခဲ့ကြပါတယ်။ဆော်ဒီအာရေဗျနိုင်ငံဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်ရေမန်မြောက်ပိုင်းဟာဂျက်စ်ဘီနယ်ကဆေးရုံတစ်ခုကိုထိမှန်ပြီးတော့ဆက်ရောက်ထံမင်းနဲ့တေဆုံးသွားပါတယ်ဒီလိုထိတ်တန့်သတင်းတွေကိုကိုစုံဝင်းလိုင်းနဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးကြားကြရမယ့်အစီအစဉ်လေးထဲမှာဆိုရင်တော
့ She should bear in mind that China will work with her because her party is now
ဒါတော့အမေရိကန်ခြေစိုက်တရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်းဆန်ဖြစ်ပါတယ်ကျောင်းဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကဖြစ်နိုင်ခြေရှိတဲ့သဘောထားတွေအကြောင်းကိုသုံးသပ်ချက်သတင်းဆောင်မှမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်မြန်မာအမေရိကန်မွတ်စလင်အသင်းကဥဆောင်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်မှာညီလာခံတစ်ခုကျင်းပခဲ့တဲ့အကြောင်းသတင်းလွှာထိုင်းနိုင်ငံမှာတည်တံပေးခံထားရတဲ့မြန်မာရွှေပြောင်းအလုသမားနှစ်ယောက်ရဲ့အမှုနောက်ဆုံးအခြေအနေအမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ပွဲတွေအကြောင်းစတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးပါပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကုစုံဝင်းလိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။ American သမ္မတလောင်းတွေဖြစ်ကြတဲ့ Democrat သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့တင်းနှလာနေတော့ကအသီးသီးမဲဆွယ်စည်းရုံးမိန့်ခွန်းတွေကိုပြောကြားခဲ့ကြပါတယ်။ဘယ်ပါတီကိုမဲပေးမယ်ဆိုတာမသေးကြသေးလို့အချိန်အနည်းရှင်းပြရမယ့် Ohio ပြည်နယ်မှာမိန့်ခွန်းပြောကြားခဲ့တာမှာ Donald Trump ကအမေရိကန်အနေနဲ့အတိတ်မှာသဘောထားကွဲမှုတွေရှိခဲ့အစ္စလာမ်အစွန်းရောက်အချမ်းဖက်ဝါဒကိုခြေမုံးကျင်တဲ့ဘယ်နိုင်ငံနဲ့မဆိုမဟာမိတ်ပြုဖို့လိုတယ်လို့ပြောကြခဲ့ပါတယ်။ IS အစွန်းရောက်အဖွဲ့ပေါ်ထွက်လာတာဟာသမ္မတဘရက်အိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်တို့ရဲ့နိုင်ငံခြားရေးမူဝါဒတွေကြောင့်ဖြစ်တယ်လို့ပြောကြပြီးတော့ပထမဆုံးအမျိုးသမီးသမ္မတဖြစ်ဖို့ကြိုးစားနေတဲ့ကလင်တန်မှာစိတ်ပိုင်းရောရုပ်ပိုင်းမှာခံနိုင်ရမရှိဘူးလို့ဆိုခဲ့ပါတယ်။တခါပင်ဆယ်ဗေးနီးယားပြည်နယ်Scranton မြို့မှာမဲဆွယ်မိန့်ခွန်းပြောကြားခဲ့တဲ့ Hillary Clinton ကလည်း Trump ရဲ့အမျိုးသားလုံခြုံရေးနဲ့စစ်ရေးအတွေ့အကြုံနှေးပါမှုတွေကိုထောက်ပြဝေဖန်သွားပါတယ်။ Trump ရဲ့ပင်ကိုယ်စရိုက်က American ရဲ့သမ္မတတယောက်ဖြစ်ဖို့လုံးဝမသင့်တော်ဘူးလို့ Clinton ကပြောပါတယ်။တစ်ဖက်မှာလည်းသူသာသမ္မတဖြစ်လာခဲ့လို့ရှိရင်လူရန်းစားအားလုံးအကျိုးခံစားရမယ့်စီးပွားရေးစနစ်မျိုးဖြစ်အောင်လုပ်မယ်အစီအစဉ်တွေကို Clinton ကပြောကြားသွားပါတယ်။သူသမ္မတ Joe Biden ရဲ့မွေးရမ်းမြို့ဖြစ်တဲ့ Scranton မြို့မဲဆွယ်ပွဲမှာ Mr. Biden က Hillary Clinton အတွက်ပထမဆုံးမဲဆွယ်မိန့်ခွန်းကိုပြောခဲ့ပါတယ်။ American လူလက်တန်းစားမိသားစုတွေရင်ဆိုင်နေရတဲ့စီးပွားရေးစိန်ခေါ်မှုတွေကိုနားလည်ဖြေရှင်းပေးမဲ့သူဟာ Clinton ဖြစ်တယ်လို့သူသမ္မတ Biden ကပြောပါတယ်။ဒါကအနာဂတ် American အမျိုးသမီးတွေအတွက်ကိုလည်းအကျိုးများစေနိုင်မယ်လို့သူရဲ့မိန့်ခွန်းထဲမှာပြောကြားသွားခဲ့ပါတယ်။
Republican Party သမ္မတလောင်း Donald Trump က American ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုကြီးမားစွာပြောင်းလဲမှုတွေလှုပ်ဆောင်ဖို့အဆိုပြုလိုက်ပါတယ်။အစွန်းရောက် Islam Body Day ကိုတိုက်ဖျက်နိုင်ရေးအတွက်တင်ပြထားတဲ့ Trump ရဲ့အဆိုပြုချက်ဟာစစ်အေးခေတ်တုန်းက Communist ဝါဒကိုအနိုင်တိုက်လိုက်နိုင်တဲ့လှုပ်ဆောင်မှုနဲ့ဆက်နွယ်နေပြီး American နိုင်ငံနဲ့ရွှေ့ပြောင်းနေထိုင်ကြမဲ့သူတွေကိုအရင်ကမရှိဘူးခဲ့တဲ့ပုံမှုခက်ခဲတဲ့အတွေ့အခေါ်ပိုင်းဆိုင်ရာမေးခွန်းတွေမေးသွားမှာဖြစ်တယ်လို့ဆိုပါတယ်။စီးကေတုံးကအတွေ့အော်ပိုင်းဆိုင်ရာစံတတ်တဲ့မိကွန်းတွေကိုမိခဲ့ကြောင်းလက်ရှိရင်ဆိုင်နေရတဲ့ချင်းချောင်းမှုတွေအတွက်အလားတူမိကွန်းတွေနဲ့စံတတ်မှုတွေပြုလုပ်ဖို့အချိန်တောင်လွန်နေပြီဖြစ်တဲ့အကြောင်းအိုဟိုပြည်နယ်ရန်စတောင်းမြို့မှာပြုလုပ်တဲ့မဲဆယ်စည်းရုံးမှုအတွင်းနိုင်ငံခြားမူဝါဒနဲ့ဆိုင်တဲ့ကိစ္စတွေကိုထရန့်ကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့စံတန်ဘိုးတွေနဲ့အမေရိကန်နိုင်ငံသားတွေကိုလေးစားမှုရှိတဲ့သူတွေကတိုင်းပြည်အတွင်းဝင်လာခွင့်ပြုတင်တဲ့အကြောင်းထရမ့်ကပြောပါတယ်သူ့ရဲ့အဆိုပြုချက်အရအကြမ်းဖက်အဖွဲ့အစည်းတွေကိုထောက်ခံအားပေးသူအမေရိကန်ပြည်ထောင်စုနဲ့အမေရိကန်တို့ရဲ့အခြေခံသဘောတရားတွေကိုမလိုလားတဲ့သူတွေအပါအဝင်ရှရီယာလောလို့ခေါ်တဲ့အစ္စလမ်ဘာသာတရားဥပဒေကိုထောက်ခံအားပေးသူတွေကိုရွေးချယ်ဖယ်ထုတ်နိုင်မယ်လို့လည်းထရမ့်ကပြောပါတယ်
ရှမ်းမနိုင်ငံကဟူသီတပုံပြစ်မှတ်တွေပေါ်တိုက်ခိုက်နေတဲ့ဆော်ဒီအာရေဗျနိုင်ငံဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းမှာရှမ်းမမြောက်ပိုင်းဟာဂျာပြည်နယ်ကဆေးရုံတစ်ခုကိုထိမှန်ခဲ့ပြီးတော့ဆယ်ယောက်ထက်မနည်းသေဆုံးသွားပါတယ်။20ထက်မနည်းလည်းထိခိုက်ဒဏ်ရာတွေရခဲ့ပြီးတော့သေဆုံးသူအရေအတွက်ထပ်တိုးလာနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဆေးရုံဟာနယ်စည်းမခြားဆရာဝန်များပရဟိတအဖွဲ့ MSF ကဆရာဝန်တွေဆေးဝန်ထမ်းတွေကြီးကြပ်ကူတာပေးနေတဲ့ဆေးရုံဖြစ်ပါတယ်။စနေနေ့တုန်းကလည်းလေကြောင်းတိုက်ခိုက်မှုကြောင့်အိမ်နီးချင်း စာတာပြည်နယ်ကအကြောင်းတစ်ခုထိမှန်ခဲ့တဲ့အတွက်10ယောက်သေဆုံးပြီးတော့နောက်ထပ်28ယောက်ဒဏ်ရာရခဲ့တယ်လို့ MSF ကပြောပါတယ်သေဆုံးခဲ့သူတွေဟာအသက်၈နှစ်ကနေပြီးတော့15နှစ်ကြာဖြစ်တယ်လို့ MSF ကပြောပါတယ်။အဲဒီတိုက်ခိုက်မှုအပေါ်ကုလသမဂ္ဂတွေးရမှုချုပ်ဘန်ကီမွန်းကလည်းဝေဖန်ဖြစ်တင်ခဲ့ပါတယ်။ယေမန်နိုင်ငံမှာဟူသီသဘုံတွေကြောင့်တမရအဘူမန်ဆော်ဟာဒီရဲ့အစိုးရအဖွဲ့မြို့တော်တွေကနေထွက်သွားခဲ့ရပြီးတဲ့နောက်တမရကိုထောက်ခံတဲ့အနေနဲ့ဆာဒီဥဆောင်တဲ့မဟာမိတ်တွေကလေကြောင်းတိုက်ခိုက်မှုတွေကို2015ခုနှစ်ထဲကစတင်ပြုလုပ်နေတာဖြစ်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းဝစ်စကွန်ဆင်ပြည်နယ်ကမီလဝေါကီမြို့မှာဒုတိယနေ့ဇက်တိုက်အဖြစ်တင်းငွေတွေနေညကညတနင်္လာနေ့မနေ့ပိုင်းအထိဆန္ဒပြသူတွေနဲ့လုံတိန်ဝတ်စုံတွေဝတ်ဆင်ထားကြတဲ့ရဲတပ်ဖွဲ့တွေအကြားထိတ်တရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်။စနေနေ့ကလူမဲအမျိုးသားတအူးကိုရဲတပ်ဖွဲ့ကတနက်နေ့ပြစ်ခတ်တပ်ဖြတ်မှုဖြစ်သွားပြီးတဲ့နောက်မှာအကြမ်းဖက်စုပူမှုတွေနဲ့ဆန္ဒပြမှုတွေနေ့ရက်ဇက်တိုက်ဖြစ်ပေါ်နေတာပါ။တင်းငွေတွေနေ့ကဖြစ်သွားခဲ့တဲ့ဆန္ဒပြပွဲအတွင်းအသက်18နှစ်အရွယ်လူငယ်တအူးကိုရဲတပ်ဖွဲ့ကတနက်နေ့ပြစ်လိုက်ပြီးသူ့ကိုတန်ကြာကကားနဲ့ဆေးရုံကိုပို့ဆောင်ပေးခဲ့တယ်လို့မီလဝေါကီရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့စနေနေ့ညကစီးပွားရေးလုပ်ငန်း6ခုလောက်မိရှုပ်ခံလိုက်ရပြီးပျက်စီးသွားခဲ့တဲ့အခြေအနေမျိုးလောက်ကြီးမားတဲ့ပျက်စီးမှုတွေမရှိခဲ့ဘူးလို့ဆိုပါတယ်။ဂဲတွေတခြားပစ္စည်းတွေနဲ့သူတို့ကိုပစ်ပေါက်နေတဲ့လူအုပ်ကိုလူစုခွဲဖို့ရဲတပ်ဖွဲ့ကအမိန့်ပေးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီပစ်ခတ်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။လူ14ဦးကိုလည်းဖမ်းဆီးထိန်းသိမ်းလိုက်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။
UAE ဘီရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ငါနေမနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တရုတ်မြန်မာဆက်ဆံရေးဟာခိုင်ခိုင်မာမာတိုးတက်နေပြီးတော့မြန်မာအစိုးရတည်းရဲ့ခေါင်းဆောင်တယောက်ဖြစ်တဲ့ဒေါင်ဆန်းစုကြည်တရုတ်နိုင်ငံကိုလာရောက်မှာဟာတရုတ်နဲ့မြန်မာကြားမှာခေတ်သစ်မဟာဗျူဟာမြောက်ဗျူဟောင်းဆောင်ရွက်မှုတွေကိုအားပေးမြင့်တင်ဖို့အသိသာတဲ့ထူးခြားမှုဖြစ်တယ်လို့တရုတ်နိုင်ငံကပြောကြားခဲ့ပါတယ်။ဒေါင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းတရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာနှစ်နိုင်ငံဆက်ဆံရေးနဲ့ဘုံအကျိုးစီးပွားရှိတဲ့ကိစ္စတွေအပေါ်သဘောထားအမြင်တွေဖလှယ်သွားမှာဖြစ်တယ်လို့နိုင်ငံကြ合いဝန်ကြီးဌာနပြောခွင့်ရသူလူကန်းကတင်းလာနေကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့တာပါ။ဒေါင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခရီးစဉ်ကမဟာဗျူဟာမြောက်ဆက်သွယ်ရေးကိုတိုးတက်စေမှာဖြစ်တယ်လို့လက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုကိုခိုင်မာစေမှာဖြစ်တယ်လို့လည်းပြောခွင့်ရသူလူကန်းကဆိုပါတယ်။နှစ်နိုင်ငံဆက်ဆံရေးကိုပိုတိုးတက်စေမှာဖြစ်တဲ့အပြင်နှစ်ဖက်လုံးကပြည်သူတွေအတွက်ကိုလည်းပိုအကျိုးရှိစေမယ်လို့တရုတ်အစိုးရရဲ့အမြင်ကိုနိုင်ငံခြားရေးဌာနပြောခွင့်ရသူကပြောသွားတာပါတရုတ်ဝန်ကြီးချုပ်လီကေချောင်းရဲ့ဖိတ်ကြားချက်နဲ့လာရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုလာမဲ့ဗုဒ္ဓဟူးနေ့ဩဂတ်လ18ရက်နေ့ကနေပြီးတော့21ရက်နေ့အထိ9ရက်ကြာခီးသွားရောက်မှာဖြစ်ပါတယ်သူခီးစဉ်တွင်မှာဘေကျင်းမြို့တော်အပြင်တခြားမြို့တွေစီကိုလည်းသွားရောက်လိုက်မယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူလူကန်းကပြောပါတယ်ရှင်
ထိုင်းနိုင်ငံမှာကြာတာပရိနဲ့တောက်ကြနေတွေကဖြစ်သွားခဲ့တဲ့ဘုံပေါက်ကွဲမှုတွေမှာအသုံးပြုခဲ့တယ်လို့ယူဆရတဲ့မိုဘိုင်းဖုန်းပိုင်ရှင်ကိုကူညီစုံစမ်းပေးဖို့ထိုင်းလူညွန့်ရေးတပ်ဖွဲ့တွေကမလေးရှားအာဏာပိုင်နေထိုင်အကူအညီတောင်းခဲ့တဲ့အကြောင်းမလေးရှားအခြေစိုက်ဗနာမာသတင်းဌာနမှတင်းငွေတွေကဖော်ပြထားပါတယ်ထိုင်းနိုင်ငံဖူကတ်မှာဖြစ်သွားခဲ့တဲ့ပေါက်ကွဲမှုကိုစနစ်တမ်းဖြုတ်ဖို့အတွက်အသုံးပြုခဲ့တဲ့မိုဘိုင်းဖုန်းဟာမလေးရှားဆက်သွယ်ရေးနဲ့ရုပ်သံကော်မရှင်ကထုတ်ပေးထားတဲ့ serial number ပါနေတာကိုသိသာထင်ရှားစွာတွေ့ရှိခဲ့တဲ့အတွက်စုံစမ်းစစ်ဆေးရေးမှုတွေကမလေးရှားနိုင်ငံကလာရဲဆိုတာကိုချိတ်ဆက်မိသွားတာဖြစ်ပါတယ်ဖုန်းပိုင်ရှင်ဘသူဖြစ်တယ်ဆိုတာစုံစမ်းပေးဖို့အတွက်ထိုင်းစုံစမ်းစစ်ဆေးမှုတွေကမလေးရှားအာဏာပိုင်နေထိုင်အကူအညီတောင်းထားတယ်လို့ဆိုပါတယ
်အင်ဒိုနီးရှားနိုင်ငံတွေကတရားမဝင်ငါးဖမ်းလေ၈စီးထက်မနည်းကိုတနင်္လာနေ့တုန်းကဖျက်ဆီးနှိမ့်ယူခဲ့ပါတယ်ဒီမာလူကူပြည်နယ်နဲ့မြောက်ပိုင်းဆူလာဝေစီပြည်နယ်ကမ်းလွန်ဘက်မှာတရားမဝင်ဖိလစ်ပိုင်ငါးဖမ်းလေ၈စီးကိုအင်ဒိုနီးရှားကဖျက်ဆီးပစ်ခဲ့တာပ
ါဒီတိုင်းရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကုစုဝင်းလှိုင်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါပါမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုအရင်ဆုံးနားဆင်ရပါမယ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတစ်ကိုအရေးတူဆက်ဆံလာတဲ့တရုတ်အစိုးရဟာအရင်မိတ်ဆွေဟောင်းနေဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအပါအဝင်တက်မတော်ရဲ့အမြင်လွဲမှားမှုမျိုးမအဖြစ်မခံနိုင်ဖို့အတွက်ကြိုးစားနေတဲ့အကြောင်းတရုတ်မြန်မာဆက်ဆံရေးလိလာသူတွေကတုံ့တက်ကြပါတယ်တရုတ်ဆိုရဘက်ကတော့အခုလ18ရက်နေ့မှာစတင်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံချစ်ကြည်ခီးစဉ်ဟာမြန်မာနိုင်ငံခေါင်းဆောင်တူဦးအနေနဲ့လာရောက်ချင်းဖြစ်တာကြောင့်နှစ်နိုင်ငံမဟာဗျူဟာမြောက်ဆက်ဆံရေးအတွက်အလွန်အရေးပါတဲ့အကြောင်းမင်းကပြောကြားခဲ့ပါတယ်။ အကြောင်းစုံကိုမှတ်အညင်းနိုင်ကတင်ပြပေးပါပါခင်ဗျာ
NLD အစိုးရတက်လာပြီးတဲ့နောက်ဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်တရုတ်နိုင်ငံကိုပထမဆုံးအကြိမ်လာရောက်မဲ့ချစ်ကြည်ရေးခီးစဉ်ဖြစ်တဲ့အတွက်ထူးခြားမှုရှိကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လူခွန်ကမနေ့ကပြောကြားခဲ့ပါတယ်ဩဂုတ်လ18ရက်နေ့ကနေ21ရက်နေ့အထိ9ရက်ကြာမြင့်မဲ့တရုတ်နိုင်ငံခီးစဉ်အတွင်းဒေါက်ဆန်းစုကြည်ဟာတရုတ်သမ္မတဝန်ကြီးချုပ်တို့အပြင်ကွန်မြူနစ်ပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်သလိုအခြားမြို့ကြီးတွေကိုလည်းတွားရောက်လည်လာမှာဖြစ်ပါတယ်။အခုလိုဒေါက်ဆန်းစုကြည်ကိုအလေးထားဆက်ဆံမှုတွေပြုလုပ်နေတဲ့တရုတ်အစိုးရဟာတစ်ဖက်မှာတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီတက်မတော်တို့နဲ့ဆက်ဆံရေးကိုထိခိုက်မှုတွေဖြစ်မှာလူလားပုံမရဘူးလို့တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူလည်းဖြစ်အမေရိကန်အခြေဆိုင်စတင်ဆန်သုတေသနဌာနတရုတ်မူဝါဒရေးရာကြွမ်းကျင်သူယွန်းဆန်ကတုံ့သက်ပါတယ
် We know that Suji will be visiting China later this week.And China certainly does not want to create
ဒီတင်းပိုင်နောက်ပိုင်းမှာဒေါက်ဆန်းစုကြည်တရုတ်နိုင်ငံကိုသွားမှာဖြစ်ပါတယ်။အဲဒီတော့တရုတ်အနေနဲ့ NLD နဲ့မိတ်ဆွေတွေအဖြစ်ဆက်ဆံနေပြီးတော့အရင်မိတ်ဆွေဟောင်းတွေဖြစ်တဲ့ကြက်ခန့်ဖွံ့ဖြိုးရေးပါတီတက်မတော်တွေနဲ့ဆက်ဆံရေးကိုဖျက်ပစ်လိုက်ပြီးဆိုတဲ့သဘောမျိုးအဖြစ်မခံနိုင်ပါဘူး။ဒေါက်ဆန်းစုကြည်ဘက်ကတတိထားမှာကတရုတ်ဆိုရကသူနဲ့ပူးပေါင်းဆောင်ရွက်မှုက NLD ပါတီအနေနဲ့လက်ရှိအာဏာရအစိုးရဖြစ်နေလို့ပါ
ဒေါက်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်မတိုင်ခင်မှာပဲမြန်မာနိုင်ငံကိုဩဂုတ်လ17ရက်နေ့ကနေ14ရက်နေ့အထိလာရောက်ခဲ့တဲ့တရုတ်ကွန်မြူနစ်ပါတီဗဟိုကော်မတီနိုင်ငံတကာရေးရာဌာနဝန်ကြီးမစ္စတာဆုံထောင်းဟာသူ့ရဲ့ခီးစဉ်အတွင်းစစ်အစိုးရခေါင်းဆောင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေအပါအဝင်တမရဟောင်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးသိန်းစိန်တို့နဲ့တွေ့ဆုံခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ယွန်းဆန်ကအခုလိုတုံ့သက်ပါတယ
်။ It's fairly easy to understand from China's perspective.China wants to maintain a diverse relationship with all political
forces. ဒီလိုပဲမြန်မာပြောရမယ်ဆိုရင်မြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံရေးအင်အားစုအားလုံးနဲ့ဆက်ဆံတဲ့အနေအထားကိုတရုတ်ဆိုရကထိန်းထားခြင်းနဲ့ဆိုတော့အလွယ်တကူမြင်နိုင်ပါတယ်။အာဏာရပါတီတစ်ခုတည်းဒါမှမဟုတ်လက်ရှိဆိုရတစ်ခုတည်းနဲ့ပဲဆက်ဆံတဲ့အနေအထားမျိုးမဟုတ်ဘူးဆိုတာပြချင်တာပါ။အရင်ကတခြားနိုင်ငံရေးအဖွဲ့အစည်းတွေနဲ့ဆက်ဆံမှုမရှိပဲအစိုးရတစ်ဖက်ထင်းနဲ့အဆက်ဆံပြုလုပ်ခဲ့တဲ့အတွက်တရုတ်ဆိုရဘက်ကသင်ခန်းစာရခဲ့တယ်လို့ကျွန်မတို့နားလည်ပါတယ်။
NLD အစိုးရနဲ့ဆက်ဆံရေးကောင်းမွန်အောင်တည်ဆောက်နေတဲ့တရုတ်အစိုးရရဲ့ဆောင်ရွက်ချက်တွေကိုကြည့်မယ်ဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တရုတ်နိုင်ငံချစ်ကြည်ရေးခီးစဉ်ကိုတရုတ်ဝန်ကြီးချုပ်လီကေချောင်းကိုယ်တိုင်ဖိတ်ကြားခဲ့တယ်လို့ဒီခီးစဉ်ကြောင့်နှစ်နိုင်ငံပြည်သူတွေရဲ့အကျိုးစီးပွားနဲ့ဆက်ဆံရေးကိုမြှင့်တင်နိုင်ဖို့တရုတ်ဘက်ကယုံကြည်ထားကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရလူခွန်ကဆိုပါတယ်ဒီခီးစဉ်အတွင်းအဓိကဆွေးနွေးနိုင်မယ့်အကြောင်းအရာတွေကိုဒေါက်ဆန်းစုကြည်ဘက်ကပြင်ဆင်ထားတာနဲ့ပတ်သက်လို့တော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးကျော်စရာကဩဂုတ်လ12ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
်။မြစ်စုကိစ္စဒီကဆွေးနွေးပါတယ်။တော့ဝေးစပါတယ်။ Tomorrow ဆွေးနွေးပါ။အခုလိုရှိပြီးဒါတော့ဒါကိုအစွမ်းတည်တဲ့ခါအခုတော့ဒီကိစ္စ definitely ဒီကဆွေးနွေးပြီးဆွေးနွေးပါအဲ့တော့ကျွန်တော်တို့ရည်ရည်ပြောဒါနဲ့ပတ်သက်တဲ့အကောင်းဆုံးဘယ်လိုမျိုးစီစဉ်ပါလဲဆိုတော့ကျွန်တော်တို့ဆွေးနွေးပွဲလုပ်တာပါတယ်ကျွန်တော်တို့ညီငယ်ဒီလောကတက်မှာဒီယောဂပြီးတော့ဒီယောဂနိုင်ငံတိုင်းမှာတက်တဲ့အခုကိုဆိုဆုံးဖို့ရှိပါတယ်အခုကလည်းပတ်သက်တဲ့ရှိတယ်ပြီးတော့ကျွန်တော်တို့ဒီကအချင်းချင်းမှတ်ထားတာပါဒီလိုပါဆိုတော့ဒီသက်တဲ့ကလည်းမှတ်ထားရှိတယ်အဲ့တော့ကျွန်တော်ဆွေးနွေးပလားဆိုတော့လေအတိအကျပြောလို့ရတယ်ကျွန်တော်တို့ခီးတာစားတယ်နော်အဲ့တော့ကျွန်တော်တို့ကလည်း issue raise လုပ်မယ်ဆိုတော့ဒါပါပြော response လို့ပေါ့အတုံးရပါလို့ဒါကျွန်တော်တို့ဒီစင်တာရှိပါ
ဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ဟာနှစ်နိုင်ငံလုံးအတွက်အကျိုးရှိမဲ့ခီးစဉ်အဖြစ်မြင်ကြောင်းသတင်းစာဆရာဦးစီသူအောင်မြင့်ကလည်းတုံ့သက်ပါတယ
်ဒေါက်ဆန်းစုကြည်သွားမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ global တိုင်းကလည်းသူရေးထားတာတွေရှိတယ်နိုင်ငံအကြီးအကဲအနေနဲ့ကောင်းကောင်းမွန်လက်ခံတွေ့ဆုံမယ်အဲ့ဒါလို့လည်းသူကပြောထားပြီးသားအဲနောက်ပြဿနာတွေအားလုံးကိုလည်းဒီချက်ချာသူတို့ရှင်နှုံးနှစ်ဖက်အကျိုးရှိအောင်ပြေချာဆွေးနွေးမယ်။နောက်မြစ်ဆုံကိစ္စကိုလည်းခြေလမ်းမတင်ပါဘူးလို့အဲ့လိုမျိုးပြောထားတယ်။ပြောထားတယ်ဆိုတော့အခါကျတော့တရုတ်နဲ့အခုဒီမြန်မာနဲ့ဆက်ဆံရေးအတွက်ဒေါက်ဆန်းစုကြည်သွားမယ်ခရီးစဉ်ကနှုံးနှစ်ဖက်အကျိုးရှိနိုင်မယ့်ကိစ္စတွေပဲများများတွေ့လိမ့်မယ်လို့တော့ထင်တယ်
။ NLD အစိုးရထိပ်ပိုင်းခေါင်းဆောင်တအုပ်အနေနဲ့ဒေါက်ဆန်းစုကြည်သွားရောက်ခဲ့တဲ့ပြည်ပခရီးစဉ်တွေထဲမှာပထမဦးဆုံးလာအိုစ်နိုင်ငံဖြစ်ပြီးဒုတိယအဖြစ်ထိုင်းနိုင်ငံနဲ့တတိယကတော့တရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။စက်တင်ဘာလမှာတော့အမေရိကန်ပြည်ထောင်စုကိုဒေါက်ဆန်းစုကြည်လာရောက်ဖို့ရှိပါတယ်။
အရင်ကမလေးရှားနိုင်ငံကိုချစ်ချည်ရေးခီးစဉ်ဖြစ်သွားဖို့ရှိတယ်ဆိုတဲ့သတင်းတွေထပ်ပေါ်နေပြီမဲ့လောလောဆယ်မှာတော့သွားဖို့အစီအစဉ်မရှိသေးကြောင်းနိုင်ငံသားဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးကျော်စရာကနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင
်။မန်အင်ဂျင်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာအစိုးရဆက်စပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးဖောက်ဖျက်မှုတွေဟာဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရရောက်တဲ့အကြောင်းမွတ်စလင်ဂျီနိုဆိုက် Awareness Convention 2016လို့အမည်ပေးထားတဲ့ညီလာခံမှာမိန့်ခွန်းပြောကြားခဲ့သူတွေကဆွဆွဲပြောဆိုလိုက်ပါတယ် BAMA လို့ခေါ်တဲ့မြန်မာ American Muslim အသင်းကဥဆောင်ပြီးတော့ California ပြည်နယ် Los Angeles မြို့မှာ August 14ရက်နေ့ကကျင်းပခဲ့တဲ့အဲ့ဒီညီလာခံမှာ Muslim ရေးတကြွလှုပ်ရှားသူတွေလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကျွမ်းကျင်သူတွေအပါအဝင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဟောင်းတို့ကလည်းမိန့်ခွန်းပြောကြားခဲ့ကြတာပါအပြည့်စုံကိုကိုစော်ဝင်းလှိုင်ကစူးစီးတင်ပြပေးထားပါတယ
်မြန်မာနိုင်ငံမှာရှိတဲ့လူနည်းစုမွတ်စလင်တွေအပေါ်ကျူးလွန်နေတဲ့အဖြစ်အနေတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့လူမျိုးတုံးတပ်ဖြတ်မှုစောင့်ကြည့်အဖွဲ့ကဘာကြောင့်ယူဆရတယ်ဆိုတဲ့အချက်ကိုအဖွဲ့ရဲ့အကြီးအကဲ Gregory Stanton ကညီလာခံကိုဗီဒီယိုနဲ့ပေးပို့တဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ
် As you know we use a 10-stage model of how genocide develops. Classification is the first stage.
လူမျိုးတုံးတပ်ဖြတ်မှုတွေဘာကြောင့်ဖြစ်တယ်ဆိုတာအဆင့်ဆယ်ဆင့်နဲ့ကျွန်တော်တို့ခွဲခြားသတ်မှတ်ထားပါတယ်။ပထမအဆင့်ကတော့ခွဲခြားဆက်ဆံခြင်းမှာမြန်မာနိုင်ငံမှာရိုဟင်ဂျာတွေဟာခွဲခြားဆက်ဆံခံနေရပါတယ်။သူတို့ကိုနိုင်ငံသားအဖြစ်သတ်မှတ်ခြင်းမခံရပါဘူး။လူတစ်ယောက်ဟာနိုင်ငံသားအဖြစ်သတ်မှတ်ခြင်းမခံရဘူးဆိုရင်အဲ့ဒီလူဟာနိုင်ငံသားအခွင့်အရေးတွေအလုံးဆုံးရှုံးသွားပါတယ်။အရာဟာအဆိုအဆုံခွဲခြားဆက်ဆံမှုဖြစ်ပါတယ်။နိုင်ငံသားမဟုတ်တဲ့သူတွေဟာမဲပေးခွင့်မရှိသလိုရိတ်ခါနဲ့နေထိုင်စရာခံစားပိုင်ခွင့်မရှိဘူး။အစိုးရဝန်ထမ်းအဖြစ်လည်းတာဝန်ထမ်းခွင့်မရှိဘူး။ပညာသင်ကြားခွင့်တွေလည်းမရှိတော့ပါဘူး။ဒါတွေအလုံးဟာနိုင်ငံသားအဖြစ်ငြင်းပယ်ခံရခြင်းရဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်ပါတယ်
။မြန်မာအစိုးရကနိုင်ငံသားအဖြစ်သတ်မှတ်ထားတဲ့စနစ်ဟာ1982ခုနှစ်နိုင်ငံသားဥပဒေအပေါ်အခြေခံထားတာဖြစ်ပြီးအဲ့ဒီဥပဒေအရရိုဟင်ဂျာတွေနိုင်ငံသားဖြစ်ခွင့်မရှိဘူးလို့သတ်မှတ်ထားတယ်လို့စတန်တန်ကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အဖြစ် 2008 ခုနှစ်ကနေ 2014 ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တဲ့တိုမတ်စ်အိုဟဲကင်တာနာကလည်းအနရီအစိုးရတက်လာတာရက်ပေါင်း100ကျော်ခဲ့ပေမဲ့အခြေအနေတွေပြောင်းလဲမှုရှိတာကိုမတွေ့ရသေးဘူးလို့ညီလာခံကိုဗီဒီယိုနဲ့ပေးပို့တဲ့မင်းကွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ
်။ Current Myanmar government has been already 100 days since the NLD took over.
NLD အစိုးရအာဏာရလာတာဟာအခုဆိုရင်ရက်ပေါင်း100ကျော်ခဲ့ပါပြီ။ရိုဟင်ဂျာတွေပေါ်ကျူးလွန်နေတဲ့ဖိနှိပ်မှုတွေပြောင်းလဲသွားအောင်လှုပ်ဆောင်မဲ့တိတာထင်ရှားတဲ့လှုပ်ဆောင်မှုတွေအခုချိန်ထိကျွန်တော်တို့မတွေ့ရသေးပါဘူးမြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေကိုစိတ်ဝင်စားမှုရှိတယ်ဆိုတဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရိုဟင်ဂျာတွေကြုံတွေ့ခံစားနေရတာတွေကိုမျက်ကွယ်ပြုထားကြလိမ့်မယ်မဟုတ်ဘူးလို့ကျွန်တော်မျှော်လင့်ပါတယ
်ရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်မှုအများအပြားကိုအရင်စစ်အစိုးရလက်ထက်မှာကျူးလွန်ခဲ့တာဖြစ်ပေမဲ့သမ္မတဦးသိန်းစင်အစိုးရလက်ထက်မှာလည်းကျူးလွန်မှုတွေရှိခဲ့တယ်လို့ညီလာခံမှာပြောကြားခဲ့သူတွေကထောက်ပြပြောဆိုခဲ့ကြပါတယ်ဒါအပြင်အန်အေဒီကောင်းဆောင်တော်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာအရေးကိစ္စကိုထုတ်ဖော်ပြောဆိုခြင်းမရှိတဲ့ကိစ္စကိုလည်းဝေဖန်ထောက်ပြခဲ့ကြပါတယ်။2010ခုနှစ်ရွေးကောက်ပွဲမှာပူတီတောင်မဲဆန္ဒနယ်မြေကိုကိုစားပြုပြီးပြည်ခံပြိုးပါတီအမတ်အဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရတဲ့ဥရွှေမောင်ကလည်းလွတ်တော်အတွင်းမှာရောပြည်ခံပြိုးပါတီအတွင်းမှာပါရိုဟင်ဂျာရဲ့အရေးကိုသူ့အနေနဲ့ဆွေးနွေးတင်ပြခဲ့တယ်လို့ပြောပါတယ
်။ Since then I have been loudly speaking not only at the parliament but also at the
အမအဖြစ်အရေးခံရတဲ့အချိန်ကစလို့လွတ်တော်အတွင်းမှာသာမကပဲ USDP ပါတီဌာနချုပ်မှလည်းရိုဟင်ဂျာတွေကြုံတွေ့ခံစားနေရတဲ့အခြေအနေတွေကိုဆွေးနွေးတင်ပြခဲ့တဲ့အကြောင်းဒီပြဿနာကိုဖြေရှင်းမဲ့အစားသမ္မတဦးသိန်းစင်အစိုးရကရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ဝင်ရောက်လာသူတွေလို့သတ်မှတ်လိုက်ကြောင်းပြောသွားတာဖြစ်ပါတယ်ဥရှင်မောင်ဟာ2015ခုနှစ်နိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုစူးစမ်းခဲ့ပေမဲ့ရှင်ပြိုင်ခွင့်မရခဲ့ပါဘူးမြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေနဲ့မွတ်စလင်တွေအပေါ်ဖိနှိပ်မှုတွေရှိနေပေမဲ့အဲ့ဒီဖိနှိပ်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုမဟုတ်ဘူးလို့သတ်မှတ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနကကွန်ဂရက်လွှတ်တော်ကိုမတ်လ18ရက်နေ့ကတင်သွင်းတဲ့အစီရင်ခံစာမှာလည်းထည့်သွင်းဖော်ပြထားပါတယ်2012ခုနှစ်ကရခိုင်ပြည်နယ်မှာရှိတဲ့လူမှုအသိုင်းအဝိုင်းနှစ်ခုအကြာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်နေရစွန့်ခွာထွက်ပြေးခဲ့ရတဲ့မွတ်စလင်ဒုက္ခသည်တသိန်းကျော်ရှိနေတာဖြစ်ပါတယ်အနယ်ရီအစိုးရတက်လာပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းပညာရေးတည်ယူပို့ဆောင်ရေးနဲ့လူမှုရေးကျန်းမာရေးကဏ္ဍတွေဖွံ့ဖြိုးရေးအတွက်မေလာတုန်းကရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထယ်ဖော်ရေးကော်မတီကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်အရေးဟာအချိန်ယူဖြေရှင်းရမယ့်ကိစ္စရဖြစ်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။ Los Angeles မြို့မှာ August 14ရက်နေ့ကကျင်းပခဲ့တဲ့ညီလာခံကတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်နေတဲ့ဖိနှိပ်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်အထိရောက်နေတယ်ဆိုတာ နိုင်ငံတကာကသိရှိလာအောင်လှုပ်ဆောင်တဲ့ညီလာခံဖြစ်ပါတယ်ခင်ဗျာ
ကုဇော်ဝင်လိုက်ပါခင်ဗျာအမေရိကန်နိုင်ငံရေးသတင်းမပြောခင်ထိုင်းနိုင်ငံကအခြေအနေကိုကြည့်အောင်ပါထိုင်းနိုင်ငံကော့တောအပန်းဖြေကျွန်းလို့ခေါ်တဲ့လေကျွန်းမှာဗြိတိသျှလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ထိုင်းတရားရုံးကပြီးခဲ့တဲ့နှစ်ဒီဇင်ဘာလ24ရက်နေ့ကတည်တံပေးခြင်းခံရခဲ့တဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးဖြစ်တဲ့ကိုဇော်လင်းနဲ့ကိုဝေဖြိုးတို့အတွက်အယူခံကိုထိုင်းအယူခံတရားသူကြီးအဖွဲ့ဖွဲ့ပြီးတော့စစ်ဆေးနေပြီးအစိုးရရှေ့နေထံကိုအဲ့ဒီမှုနဲ့ပတ်သက်လို့အချို့တစ်ချက်လက်တွေတင်ပြပေးဖို့တောင်းဆိုနေတယ်လို့မြန်မာတန်ယုံဘက်ကကူစားပြုပြီးလိုက်ပါဆောင်ရွက်ပေးနေတဲ့တရားခဏ်အကျိုးဆောင်ရှိနေကဆိုပါတယ်ဒါဟာတရားခဏ်တွေအတွက်အလားအလာကောင်းဖြစ်တယ်လို့လည်းပြောပါတယ်အကြောင်းစုံကိုမအေးမှာကတင်ပြပို့ထားတာနားဆင်ပါခင်ဗျာ
။လေကျန်းလူတမ်းမှုနဲ့ပတ်သက်လို့တည်တံပေးခံနိုင်ရတဲ့မြန်မာရှစ်တောင်းလူငယ်နှစ်ဦးရဲ့အမှုအတွက်တရားခဏ်အကျိုးဆောင်တွေဘက်ကအယူခံရုံးမှာတင်ပြထားပြီးတဲ့နောက်မှာတော့အယူခံတရားရုံးကနေအစိုးရရှေ့နေတဲ့ထံကိုစစ်ဆေးမင်းမြတ်မှုတွေစတင်လှုပ်ဆောင်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်။ဒီအတွက်တရားလိုဘက်ကရှေ့နေတွေကပြင်ဆင်ဖို့အတွက်ရတိုးတောင်းဆိုလိုက်ကြောင်းတရားခဏ်ရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်။
အစိုးရရှိနေနေနဲ့သူ့ကိုသူ့ချေတင်ပြဖို့ကိစ္စကိုကြက်ချင်းတိုးတောင်းတယ်25ရက်ဩဂတ်လ2016ခုတိုးတောင်းတယ်ဆိုတော့ဒါသဘောရှိတယ်။အင်းထိုင်းနိုင်ငံဥပဒေအရအယူခံတင်လို့အယူခံကိုလက်ခံလိုက်ပြီးအခုလက်ခံနဲ့စစ်ပြီးသွားပြီးလက်ခံပြီးလို့ရှိရင်တရားသူကြီးအဖွဲ့အယူခံတရားသူကြီးအဖွဲ့ဖွဲ့တယ်ဖွဲ့ပြီးလို့ရှိရင်ဒီအမှုဟာအောက်မူလာယုံအမှုတွေကိုခေါ်ကြည့်ပြီးတော့အယူခံအကြောင်းချက်ကြက်ချက်တွေနဲ့တင်ပြချက်တွေထူးခြားချက်မရှိဘူးဆိုရင်သူတို့ဟာအစိုးရရှေ့နေထံကိုတော့လကောင်းတထောင်ထဲမှာရှိတဲ့တရားခံဒီထံကိုတော့လကောင်းတစ်ခုအမိန့်ချပေးလိုက်တယ်တကယ်လူများမှဒီရတဲ့မှာထူးခြားချက်တွေဖြစ်ပေါ်လာလို့ရှိရင်အစိုးရရှေ့နေကိုတော့လကောင်းအင်္ဂေတို့ဘက်ကအယူခံတင်ထားတဲ့ကလေးတွေဘက်ကတော့လကောင်းတစ်ခုခုတင်ပြထုတ်ချေဖို့တောင်းဆိုရဲဆိုတာအင်္ဂေတော့ခဲ့ဘူးလေအခုကိစ္စမှာအစိုးရရှေ့နေကိုဒီအယူခံတရားသူကြီးကတစ်ခုခုတင်ပြတောင်းဆိုတဲ့သဘောရှိတယ်ရှိလို့အစိုးရရှေ့နေအနေနဲ့အဲ့ဒါကိုတင်ပြဖို့အတွက်အစီအစဉ်မဖြစ်သေးလို့အစီအစဉ်ကြံပြီးတော့ပြင်ဆင်နေအောင်လို့ရက်ချင်းထပ်တောင်းပြီးတော့25ရက်8လ2016ပြီးပါလို့ပြောတဲ့သဘောပဲ
အခုဆိုရင်တရားခဏ်တွေရဲ့အကျိုးဆောင်တွေဘက်ကစာမျက်နှာ200ကျော်ပါတဲ့အယူခံတင်ပြချက်တွေကိုမကြသေးခင်ကတင်ပြခဲ့ပြီးတဲ့နောက်မှာစစ်ဆေးတဲ့အယူခံတရားရုံးကတရားသူကြီးတွေဘက်ကတရားလိုဘက်ကိုစစ်ဆေးမင်းမြတ်နိုင်လို့ပို့ပြင်ဆင်ခဲ့တာကြောင့်ဒါဟာအမှုရဲ့အလားအလာကောင်းဖြစ်ရှုမြင်ကြောင်းတရားခဏ်နေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်
။တရားစွဲအဖွဲ့ဖြစ်တဲ့အစိုးရရှေ့နေဘက်ကိုစတင်ပြီးတော့မေးနေတဲ့ပေါ်ရှိတယ်။နောက်ပြီးတော့အဲ့လိုစစ်ဆေးတဲ့နေရာမှာလည်းအလားအလာကောင်းကြီးတွေရှိတယ်လို့အင်္ဂယ်ယူဆတယ်။အင်္ဂယ်သဘောပြမဆိုရင်တော့အောင်ယုံအမှုတွေဟာဒီအတိုင်းသုံးသက်ပြီးတော့ခုနပြောလို့အချင်းကြီးနဲ့ပြီးသွားတဲ့ကိစ္စမျိုးမဖြစ်တော့ဘဲနဲ့ထူးခြားမှုတွေရှိနေတဲ့သဘောပဲ။ဒီထူးခြားမှုတွေကြောင့်နှစ်ဖက်အစိုးရရှေ့နေဘက်တော့လည်းကောင်းအင်္ဂယ်တို့အယူခံဘက်တော့လည်းကောင်းအခုခုဖြည့်ချင်းတင်ပြဖို့တောင်းနေဆိုရင်အမှုနဲ့ပတ်သက်လို့အင်္ဂလိပ်ရဲ့ခံဘက်ကအလားအလာကောင်းနေဆိုတဲ့သဘောပါ
။တရားခဏ်တွေဘက်ကအကျိုးဆောင်ရှေ့နေတွေကတော့အဓိကအချက်18ချက်ခန့်ပါဝင်တဲ့စာမျက်နှာ200ကျော်ပါတဲ့အယူခံအကြောင်းပြချက်တွေနဲ့တရားလိုတင်ပြချက်တွေကကွဲလွဲချက်တွေကိုထောက်ပြထားတာပါ။ဒီအမှုကိုလာမဲ့2018ခုနှစ်ထဲမှာအယူခံတရားရုံးကနေအမိန့်ချနိုင်တယ်လို့ယူဆရကြောင်းတရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေတွေကသုံးသပ်ထားပါတယ်။ပြီးခဲ့တဲ့မေလ23ရက်နေ့ကတော့တရားခဏ်အကျိုးဆောင်တွေရဲ့အယူခံတင်ပြချက်ကိုအယူခံတရားရုံးကနေလက်ခံခဲ့တာပါမြန်မာရွှေပြောင်းလို့တမားခန့်မှန်းခြေ4000လောက်အလုပ်လုပ်ကြနေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစိုးပိုင်းမှဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုကြောင့်ဖြောင့်ကျက်ပေးခဲ့တာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူသတ်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်အုပ်ကိုတော့တနည်းကြော်ကြားထိုင်းနိုင်ငံကော်စမေကျင်းထောင်မှာဖမ်းဆီးထားပြီးအခုတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်ကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
။မအေးမှာပြောပြသွားတာဖြစ်ပါတယ်အခုတော့အမေရိကန်နိုင်ငံရေးအကြောင်းကိုဆက်ပါမယ်။အမေရိကန်ပြည်ထောင်စုမှာလူဒန်းစားအလုံးအတွက်အကျိုးရှိမဲ့စီးပွားရေးစနစ်ကိုကျင့်သုံးမယ်လို့ဒီမိုကရက်တစ်သမ္မတလောင်းHillary Clinton ကပြောကြခဲ့ပြီးတော့သူအဓိကထားပြီးတော့ဆောင်ရွက်ရမယ့်စီးပွားရေးဆိုင်ရာအစီအစဉ်တွေကိုလည်းပြောကြခဲ့ပါတယ်။တနင်္ဂနွေနေ့တုန်းက Pennsylvania ပြည်နယ် Scranton မြို့မှာပြုလုပ်ခဲ့တဲ့မဲဆွယ်ပွဲမှာ Clinton ကအဲ့ဒီလိုပြောကြခဲ့တာဖြစ်ပါတယ်။ Clinton မဲဆွယ်ပွဲကိုပထမဆုံးကြိမ်လာရောက်ပြီးတော့မိန့်ခွန်းပြောကြခဲ့တဲ့ American ဒုတိယသမ္မတ Joe Biden ကလည်း Hillary Clinton ဟာ American သမ္မတရဲ့အခန်းအတစ်ကိုရေးသားမဲ့သူဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်။တချိန်ထဲမှာပဲ Republican သမ္မတလောင်း Donald Trump ကလည်းအကြမ်းဖက်မှုနဲ့နိုင်ငံရာယီမူဝါဒဆိုင်ရာမိန့်ခွန်းကိုအိုဟိုင်းယိုပြည်နယ်မှာပြောကြားခဲ့ပါတယ်အပြည့်စုံကိုမတ်စုမြတ်မွန်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီမိုကရက်တစ်သမ္မတလောက်ဟီလရီကလင်တန်ရဲ့ဖခင်မွေးရမျိုးဖြစ်ရုံမကအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ရဲ့မွေးရမျိုးလည်းဖြစ်တဲ့ပင်ဆယ်ဗေးနီးယားပြည်နယ်စကရန်တန်မြို့မှာကလင်တန်မဲဆွယ်ပွဲကိုတင်းနှလာနေကလုပ်ခဲ့တာပါရွေးကောက်ပွဲကြရင်မဲအနိုင်ရရေးအတွက်အရေးပါတဲ့ပင်ဆယ်ဗေးနီးယားပြည်နယ်ကလူလက်တန်းစားတွေကိုရည်ရွယ်တဲ့စီယုံမဲဆွယ်ပွဲမှာဟီလရီကလင်တန်ကလူတန်းစားအလုံးအတွက်အကျိုးရှိမဲ့စီးပွားရေးစနစ်ကိုကျင့်သုံးမယ်လို့ပြောကြားသွားခဲ့ပါတယ
် So my top priority is creating an economy that works for everyone not just those at the top which is why I've set 5 ambitious goals to get us there
ကျမအဓိကဥစားပေးလို့မှကချမ်းသာဆုံးထိပ်ပိုင်းလူတန်းစားတွေအတွက်သာမဟုတ်ဘဲလူတန်းစားအလုံးအကျိုးခံစားနိုင်မဲ့စီးပွားရေးမျိုးကိုဖန်တီးပေးမှဖြစ်ပါတယ်။အဲ့ဒီလိုဖန်တီးပေးနိုင်ဖို့အတွက်လည်းရည်မှန်းချက်၅ခုထားပြီးဆောင်ရွက်သွားမှာပါ။ပထမကဒုတိယကမ္ဘာစစ်ပြီးပြီးကတည်းကပထမဆုံးလက်စားကောင်းကောင်းပေးမဲ့အလုပ်ကိုင်တွေပေါ်ထွန်းလာအောင်လုပ်ပါမယ်။နံပါတ်၂ကလက်ရှိမှာတက္ကသိုလ်ကျောင်းစီချင်းဝေတွေမနေ့ပြန်ဆက်နေကြတဲ့တန်းနဲ့ချီတဲ့လူတွေအကျွေးကင်းသွားအောင်ဆောင်ရွက်ပါမယ်တတိယကနိုင်ငံခြားကိုလုပ်ငန်းတွေရွှေ့ပြီးအမေရိကန်အပြင်ဘက်မှာအကျိုးအမြတ်ရအောင်လုပ်နေကြတဲ့ကုမ္ပဏီတွေကိုနှိမ်နင်းပါမယ်အချိန်နှင်းမှာပဲလွန်ခဲ့တဲ့အနှစ်တရာနီးပါးတုန်းကစကရန်တန်ဇာတဲ့ကုမ္ပဏီလုပ်ခဲ့သလိုရရှိတဲ့အကျိုးအမြတ်တွေကိုဝန်ထမ်းတွေကိုမျှဝေတဲ့လုပ်ငန်းတွေကိုဆုလက်တွေပေးမှဖြစ်ပါတယ်သရုတ်ထအချက်အအနေနဲ့လုံမာကစီးပွားရေးလုပ်ငန်းကြီးတွေနဲ့အင်မတန်ကြွယ်ဝသူတွေအတွက်ထိုက်တဲ့အခွန်ငွေဆောင်ကြစေဖို့ဖြစ်ပါတယ်နောက်ဆုံးကတော့ခရီးသူငယ်ပြုစုဆောက်ရှောက်တဲ့နေရာမှာအမေရိကန်မိသားစုတိုင်းစိတ်သက်သာစေဖို့လုပ်ပေးပါမယ်။ဒါအပြင်ကိုမိသားစုဝင်တွေကိုပြုစုဆောက်ရှောက်ဖို့ခွင့်ရယူလို့အလုပ်ကဖြုံခံရအောင်မိသားစုတွေနေမကောင်းဖြစ်လို့ပြုစုတဲ့ရက်တွေအတွက်မှလစာရအောင်လှုပ်ဆောင်သွားမှာဖြစ်ပါတယ်။
မစ္စစ်ကလင်တန်ရဲ့စီယုံမဲဆွယ်ပွဲတွေမှာပထမဆုံးအကြိမ်အဖြစ်အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကလည်းပါဝင်မိန့်ခွန်းပြောကြားခဲ့ပါတယ်။ဟီလရီကလင်တန်သာအမေရိကန်ရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာခဲ့မယ်ဆိုရင်အမေရိကန်အမျိုးသမီးတွေရဲ့ဘဝတွေပြောင်းလဲသွားမှာဖြစ်တယ်လို့ခုလိုပြောကြားသွားခဲ့ပါတယ်
။ These three beautiful little girls I'm looking at now. What it will mean to them when it's President Hillary Rodham Clinton.
It will change their
အခုကျွန်တော်ရှိမှတွေ့နေရတဲ့ချစ်စရာမိန်းကလေးငယ်၃ယောက်အတွက် Hillary Rodham Clinton သမ္မတဖြစ်လာတာကဘလို့အဓိပ္ပာယ်အကျိုးတက်အောင်မှလဲဆိုရင်တော့သူတို့ရဲ့ဘဝတွေပြောင်းလဲသွားစေပါလိမ့်မယ်ကျွန်တော်ရဲ့တားနဲ့ကျွန်တော်ရဲ့မိယောက်ျားလေးတို့လုံနိုင်တဲ့ကိစ္စတိုင်းကိုကျွန်တော်ရဲ့တမီးနဲ့ကျွန်တော်ရဲ့မိမလေးတို့လုံနိုင်မယ်ဆိုတဲ့နမူနာကိုတက်တည်ပြလိုက်ရရောက်ပါလိမ့်မယ
် Hillary Clinton ဟာနိုင်ငံခြားရေးဝန်ကြီးတာဝန်ကိုလည်းယူခဲ့ဘူးတဲ့အတွက်သူနဲ့ပြိုင်ဘက်ဒေါ်နယ်ထရမ့်ရဲ့အကြံပေးအဖွဲ့တစ်ခုလုံးထက်ကိုအမေရိကန်နိုင်ငံသားရေးမူဝါဒကိုနားလည်သူဖြစ်တယ်လို့လည်းဒုသမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်။အမေရိကန်သမိုင်းရဲ့အခန်းအစ်ကိုရေးသားမဲ့သူဖြစ်တယ်လို့လည်းဒုသမ္မတဂျိုးဘိုင်ဒန်ကပင်ဆယ်ဗေးနီးယားပြည်နယ်စကရန်တန်မြို့ကမဲဆွယ်ပွဲမှာမိန့်ခွန်းပြောကြားသွားခဲ့ပါတယ်။ Hillary Clinton ရဲ့ပြိုင်ဘက် Republican သမ္မတလောင်းဒေါ်နယ်ထရမ့်ကလည်းတနင်္လာနေ့တုန်းကပဲ Ohio ပြည်နယ်မှာမဲဆွယ်မိန့်ခွန်းပြောကြားခဲ့ပါတယ်။Youngstown ပြည်နယ်တက္ကသိုလ်မှာပြောကြားတဲ့မိန့်ခွန်းထဲမှာတော့နိုင်ငံခြားရေးမူဝါဒနဲ့အကြမ်းဖက်ဝါဒဆန်ရကိစ္စတွေကိုပြောသွားပါတယ်။အစ္စလမ်ဘာသာရေးအစွန်းရောက်တွေကိုနှိမ်နင်းမဲ့အစီအစဉ်နဲ့ပတ်သက်လို့ပြောသွားတဲ့အထက်မှာ
That is why one of my first acts as president will be to establish a commission on radical Islam which will include reformist voices in the Muslim community.
ကျွန်တော်တမနာဖြစ်လာရင်ပထမဆုံးလုပ်မယ့်တစ်ခုကအစွန်းရောက်အစ္စလာမ်နေနည်းရေးအတွက်ကော်မရှင်တစ်ခုဖွဲ့စည်းပါမယ်။မွတ်စလင်အတန်းဝိုင်းတွေကကျွန်တော်တို့နဲ့အတူလက်တွဲလှုပ်ဆောင်မယ်လို့မျှော်လင့်ရတဲ့ပြုပြင်ပြောင်းလဲခြင်းသူတွေပါဝင်မှာပါ။ကျွန်တော်တို့ကတော့သဘောထားကွဲပြားမှုတွေကိုပပျောက်စေခြင်းနဲ့ပေါင်းကူတရားတွေကိုစောက်ပေးခြင်းပါတယ်။အဲ့ဒီကော်မရှင်ရဲ့ရည်ရွယ်ချက်ကအစ္စလာမ်အစွန်းရောက်မှုဆိုတာဘာလဲ၊ဘလို့ကျူးလွန်မှုတွေကိုလုပ်တယ်လဲဆိုတာကိုအမေရိကန်ပြည်သူတွေသိအောင်ရှင်းပြဖို့ဖြစ်ပါတယ်။
အမေရိကန်နိုင်ငံရဲ့တံပိုးနဲ့ပြည်သူတွေကိုလေးစားတဲ့သူတွေကိုသာနိုင်ငံတဲကိုဝင်ခွင့်ပြုမဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကြပ်မှုတွေလုပ်သွားမယ်ဆိုတာကိုလည်းစစ်အေးစစ်ကာလတုန်းကလုပ်ခဲ့တဲ့စစ်ဆေးမှုမျိုးကိုဥပမာပေးပြီးတော့ဒေါ်နယ်ထရမ့်ကမိန့်ခွန်းထဲမှာပြောကြားသွားခဲ့ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်6နာရီနံနက်6နာရီခွဲရှိပါပြီအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းစီစဉ်မှာနားဆင်ကြမယ့်အထက်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်လေးတင်ဆက်တဲ့အခါမှာဆိုရင်တော
့ဘယ်လိုထိခိုက်မှုရှိမလဲဆိုတော့ကျွန်တော်ကစောင့်ကြည့်နေတော့မှာပေါ့နော်အဲဒါဆိုမနေ့ကတော့စူပေါင်းရေလွှမ်းတာ
ဒါကတော့စီးပွားရေးကဏ္ဍတင်ဆက်တဲ့အခါမှာနားဆင်ကြရဖို့ရှိပါတယ်ဒါအပြင်တုတ္တဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာပါခင်ဗျာပထမဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ဟာမြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးတော့အပေါင်းလက္ခဏာဆောင်တဲ့သဘောပြတ်တာနေတယ်လို့မျှော်လင့်ရတဲ့အကြောင်းခေါင်းစဉ်နဲ့ The Global Times သတင်းစာမှာ Huwegia ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြစ်ဆုံရေကာတာစီမံကိန်းဟာနိုင်ငံတော်၏အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်မတိုင်ခင်မှာအလှည့်ပြောင်းကာလတစ်ခုကိုရောက်လာပုံရတယ်ဆိုပြီးတော့အစကြီးရေးသားထားပါတယ်။ကချင်ပြည်နယ်အတွင်းကာလကြာချီဆိုင်းငံ့ထားရတဲ့ရေအားလျှက်စစ်ထုတ်လုပ်ရေးစီမံကိန်းကိုကော်မတီဖွဲ့ပြီးတော့ပြန်လည်တုံ့တန်နေတဲ့အကြောင်းမီဒီယာတွေမှာဖော်ပြကြတာကိုတွေ့ရတဲ့အကြောင်းထောက်ပြထားပါတယ်။ဒီစီမံကိန်းကိုပြန်လည်စတင်နိုင်ဖို့ဖြစ်နိုင်တယ်လို့ကြေကြေပြန့်ပြန့်ရှုမြင်နေကြတယ်လို့လည်းဆိုပါတယ်။အစိုးရအသည့်အနေနဲ့တရုတ်နိုင်ငံနဲ့စီးပွားရေးပူးပေါင်းဆောင်ရွက်လိုတဲ့သဘောကိုယုံကြည်ရတယ်လို့လည်းရေးသားထားပါတယ်။ဒါပေမဲ့အချိန်ယူလာခဲ့တဲ့မစ္စတန်ကိစ္စဟာခီးစဉ်အတွင်းမှာအလုံးစုံဖြည့်ရှင်းပြီးစီးသွားမယ်ဆိုတာကတော့တိတ်လက်တွေမကြဘူးလို့လည်းထောက်ပြထားပါတယ်။မစ္စတန်ရေကာတာတိဆောက်ရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအတွင်းအဖွဲ့အစည်းမျိုးစုံကသဘောထားတွေအမျိုးမျိုးပြောဆိုနေကြတာပါ။အဲ့ဒီထက်မှအစိုးရတဲ့လက်နက်ကင်တပ်ဖွဲ့တွေ NGO တွေဒေသခံတွေပါဝင်ပါတယ်။မြန်မာအစိုးရအနေနဲ့တရုတ်နဲ့ချစ်ကြည်ရင်းနှီးမှုထားလို့ကြောင့်ပြသနေပြီးတော့မစ္စတန်စီမံကိန်းပြန်ဆနိုင်ဖို့ရှိတယ်ဆိုပေမဲ့တရုတ်ရင်းနှီးမြုပ်နှံသူတွေအနေနဲ့လူမှုအဖွဲ့အစည်းတွေနိုင်ငံရေးအဖွဲ့တွေရဲ့ထောက်ခံမှုမရဘူးဆိုရင်တော့ချောချောမွေ့မွေ့ဖြစ်ဖို့မလွယ်ဘူးလို့လည်းသုံးသပ်ထားပါတယ်။အပြည့်စုံကို The Global Times မှာဖတ်ရှုနေပါတယ်။ဆက်လက်တင်ပြချင်တာကတော့မြန်မာနိုင်ငံဟာအာဆီယံအဖွဲ့အတွင်းအပြောင်းအလဲကိုဖော်ဆောင်ပေးနိုင်တဲ့အနေအထားရှိနေပြီလို့ထိုင်းနိုင်ငံအခြေစိုက်အာဆီယံရေးရာကျွမ်းကျင်သူကာဝီချုံတစ်ကာဗွန်ပြောဆိုတဲ့အကြောင်း AWR သတင်းမဂ္ဂဇင်းတီထောင်သူအရီတာအောင်စုံနဲ့တွေ့ဆုံမေးမြန်းပြီးတော့ရေးသားထားတာကိုကောက်နှုတ်တင်ပြချင်ပါတယ်။ဒီခီးစဉ်ကနေဘာများမျှော်လင့်နိုင်မလဲ။တရုတ်နိုင်ငံဟာစစ်ကောင်းဆောင်ဟောင်းနေတဲ့ဒေါအောင်ဆန်းစုကြည်ပါဝင်အဓိကကြားတဲ့သူတွေနဲ့ထိတွေ့ပြီးတော့မြန်မာနိုင်ငံကြီးအခင်းကျင်းကိုချိန်ဆနေတဲ့သဘောရှိတယ်။အခုလိုထိတွေ့မှုကနေအာဆီယံအတွက်ဘာများအကျိုးရှိနိုင်မလဲစသဖြင့်မေးမြန်းထားပါတယ်။ဒီခီးစဉ်ဟာသူမအစိုးရအတွက်အရေးပါဆုံးခီးဖြစ်တဲ့ညီညာရေးလုပ်ငန်းစဉ်နဲ့စီးပွားရေးဖွံ့ဖြိုးမှုပါဝင်နိုင်ငံရေးအနာဂတ်အတွက်တည်ရောက်မှုရှိမဲ့ခီးစဉ်ဖြစ်တဲ့အကြောင်းသူမရဲ့အနောက်နိုင်ငံနဲ့ကြားရှိစွာကောင်းမွန်တဲ့ဆက်ဆံရေးကိုမထိခိုက်စေဘဲတရုတ်နဲ့ဘလို့ထိတွေ့ဆက်ဆံရမယ်ဆိုတာကိုကောင်းကောင်းသိတဲ့အကြောင်းနှစ်ဖက်စလုံးအတွက်လက်တွေ့အကျိုးရှိမဲ့အခြေအနေမျိုးကိုလှုပ်ဆောင်နိုင်ပါလိမ့်မယ်လို့ကာဝီကပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးတည်ငြိမ်မှုရှိပြီးတော့တရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းနေရင်အာဆီယံနဲ့တရုတ်ကြားဆက်ဆံရေးကိုအားဖြည့်ပေးရရောက်ပါလိမ့်မယ်။ပြုပြင်ကြရားတွေလိုအပ်နေတဲ့တရုတ်နဲ့အာဆီယံကြားဆက်ဆံရေးမှာအကျိုးရှိစေပါလိမ့်မယ်လို့လည်းပြောကြားသွားပါတယ်။ဒေါအောင်ဆန်းစုကြည်ဟာထိုင်းနိုင်ငံနဲ့အာဆီယံထိပ်သီးညီလာခံကိုတွားရောက်ခဲ့ပြီးတော့သူမရဲ့တန်တမန်အဟီတွေးကိုကောင်းကောင်းပြနိုင်ခဲ့ပြီးဒါပေမဲ့အဲ့ဒီခီးစဉ်မတိုင်ခင်မှာဒေါအောင်ဆန်းစုကြည်လှုပ်တဲ့ကိစ္စမလှုပ်တဲ့ကိစ္စဆိုပြီးတော့ရေးသားခဲ့ဘူးသူကာဝီအနေနဲ့တန်တရားများရှိနေလို့လားဆိုတဲ့မေးခွန်းကိုတော့ဒေါအောင်ဆန်းစုကြည်ကသူမဘလို့နေထိုင်ရမယ်ဆိုတာကိုကောင်းကောင်းသိပါတယ်အာဆီယံညီလာခံမှာထောင်လွှမ်းမှုမပြခဲ့တယ်လို့ခက်ဆစ်ဆစ်နေခဲ့ပါတယ်နည်းနည်းပဲစကားပြောဆိုပါတယ်လူခွင့်ရေးတို့ဒီမိုကရေစီရေးတို့နိုင်ငံတကာဥပဒေရေးကိစ္စတွေလောက်တာပါပဲလိလာရာမြန်ပြီးတော့အာဆီယံပတ်ဝန်းကျင်နဲ့လိုက်လျောညီထွေဖြစ်သွားပါတယ်ဆွေးနွေးတဲ့အခါမှာလည်းအင်္ဂလိပ်စကားအတုံးနှုံးကတိတ်လှတယ်လို့ထောက်ပြတာတွေကလည်းတကယ်ပြောတဲ့ပြောတတ်တဲ့အချက်တွေဖြစ်ပါတယ်လို့ဖြေပြတယ်မြန်မာနိုင်ငံရဲ့အနာဂတ်အခန်းကဏ္ဍဘယ်လိုရှိမလဲလို့မေးတဲ့အခါမှာတော့မြန်မာနိုင်ငံဟာအာဆီယံအဖွဲ့အတွင်းအပြောင်းအလဲကိုဖော်ဆောင်ပေးနိုင်တဲ့အနေအထားမှာရှိနေပြီလို့ဖြေဆိုသွားခဲ့တဲ့အကြောင်းရေးသားထားပါတယ်အပြည့်စုံကို rawdi.com မှာဖတ်ရှုနိုင်ပါတယ်
မြန်မာနိုင်ငံတွင်ကစီးပွားရေးလုပ်ငန်းတွေကုန်ထုတ်လုပ်ငန်းတွေဟာစားသုံးသူတွေပေါ်ဘယ်အတိုင်းအတာထိတာဝန်ယူမှုတာဝန်ခံမှုရှိနေပါပြီလဲ။ဘာရီများထပ်ပြီးတော့ပြုပြင်ပြောင်းလဲစရာတွေရှိနေပါသေးတယ်လဲ။အခုလာမယ့်အင်္ဂါနေ့ညတရားရည်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။တရားပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လဲဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပေးပို့ထားလို့ရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ဒီကောင်ညတရားလေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ဒီကနေ့ည9:00မတိုင်ခင် VO ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီနေ့မတွေ့ကျင်ပြမယ့် EDN အသုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက BEATING beating a yaita netta a d e a d dead theta h o r s e horse ka mien so ro sakabai tuk lu ye long kaw de be ka ro te ni de mien ko yait de tbo ba khain jin lo te ni de mien ko yait net de so yin yait de lu da le na me te ni de mien ga ro pyan a the shin la ma ma hout de tbo phi lu a chou ma shi de tbo ko set lou lo shin ba ma ko twet ရလမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲကျွဲပါဆောင်းတီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥပမာကိုနားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါ။သူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ You're beating a dead horse by telling him to quit drinking.He'd rather die than stop drinking.
မျော်လင့်ချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American Indian တုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါ။အခုတော့အပတ်စဉ်စီးပွားရေးခဏကိုနားဆင်ရပါတော့မယ်။မြန်မာနိုင်ငံမှာမိုးတဲရေကြီးရေချမ်းမှုတွေဆက်တိုက်ဖြစ်နေရမှာစဘာတိကထားပြီးတော့စိုက်ပျိုးတဲ့အေယာဝတီမြို့ကကျွန်တော်ဒေသအပါဝင်စကိုင်းတိုင်းပဲခူးတိုင်းရန်ကုန်တိုင်းစတဲ့ဒေသတွေမှာစူးစူးရရထိခိုက်ပျက်စီးတဲ့အလားအလာရှိနေတဲ့အတွက်ဆန်ထုတ်လို့မှုမထိခိုက်ရအောင်လေသမားတွေကိုမျိုးစဘာအချင်းမီဖြန့်ဝေပေးဖို့စီစဉ်နေတယ်လို့မြန်မာနိုင်ငံဆန်စဘာအတင်းချုပ်ဒုတိယဥက္ကဋ္ဌဒေါက်တာစိုးလွင်ကပြောပါတယ်ဒေါက်တာစိုးထွန်းကပြောပါတယ်ဒေါက်တာစိုးထွန်းနဲ့တီးတန့်ဆက်တွေ့မေးမြန်းထားတာကိုအခုဒီပတ်ရဲ့စီးပွားရေးကဏ္ဍအပိုင်းတစ်ဖြစ်ကိုဇော်ဝင်းလှိုင်ကတင်ပြထားတာကိုနားဆင်ပါခင်ဗျာ
။ဒီနေ့ကလည်းဟိုမနစ်ကလိုပဲအလားတရံတူတူပေါ့နော်ဒီမိုးတဲရေကြီးမှုတွေဖြစ်တဲ့အထူးသဖြင့်တော့ဟိုဒီဟိုစပါးစိုက်ပျိုးရေးဒေတာတွေမှာတော်တော်များများရေကြီးရေရှမ်းမှုတွေဖြစ်တော့ဆရာတို့ဒီမြန်မာနိုင်ငံဆန်စပါးအသင်းချုပ်အနေနဲ့ဒီနှစ်ကောဘလို့များမျှော်လင့်ချက်တွေရှိပါသလဲစိုးရိမ်မှုတွေရှိပါသလားဆိုတာလေးသိချင်တာပါဆရာ
။ဩဟုတ်ကဲ့ကျွန်တော်တို့ကလည်းဒါရေကြီးတော့နှစ်တိုင်းဖြစ်နေတာတော့ရှိတာပေါ့နော်။အဲ့တော့ဘာလို့ဖြစ်ပြရတော့ရေကြီးရင်တော့လေဓမ္မရဲ့တော့ကသူတို့တွေလည်းဒီစိုက်ပူလာတဲ့ဒီနေရာဆန်စပါးတွေစိုက်ပူတဲ့လေပြက်စီးသွားတာရှိတာပေါ့နော်။ဒါကတော့ဒီကျွန်တော်တို့အနေနဲ့ကတော့ဒါဘာလို့ဖြစ်အဲ့ဒါမှလည်းတည်ပြီးဆုံးရှုံးမှုကြီးဖြစ်တာပေါ့နော်တစ်ပတ်ကလည်းဒါကျွန်တော်တို့ဒီထုတ်လုပ်မှုအနေနဲ့လည်းဒါထိခိုက်မှုတော့အနည်းနဲ့အများတော့ရှိတဲ့ဘိုင်းတော့ရှိပါဒါနဲ့ပတ်သက်ပြီးတော့လည်းအခုသတိကြီးစွာဆောင်ကြည့်ရတာပေါ့နော
်
ဟုတ်ကဲ့တော့ဒါလည်းဓမ္မရေရေလိုပြစီးပွားရင်လည်းရေလိုပြန်လဲဆက်ပြီးမြေရေဒီသားတွေမှာပြန်လဲဆက်ကြတော့ပေါ့နော်မျိုးစွာရက်တန်းတူမျိုးစွာစုဆောင်မှုဘာလို့ဒါတွေရော ျွန်တော်ဟိုဆောင်ရွက်နေပါ
ဟုတ်ကဲ့ဆရာဆောင်ရွက်နေတယ်ဆိုတော့သူတို့ဒီတကယ်လို့များရေပြန်ကျသွားရင်တဘောပြက်သွားတဲ့ဆိုက်ခင်းတွေအတွက်စပားပြန်ဆိုက်နိုင်အောင်ဆရာတို့ကမျိုးစပားတွေပြန်ပြီးတော့ထုတ်ပေးဖို့အတွက်စီစဉ်နေတာလည်းရှိပါသလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့ကဒီဆိုက်ဟိုမျိုးစပားတော့ကျွန်တော်တို့ကဒီဆိုက်ကျိုးရေးมาတယ်အဓိကဒီဆူစီဟိုစူကောင်းနေအောင်နော်ကျွန်တော်တို့ကလည်းကျွန်တော်တို့ရဲ့ဒီအတင်းဝင်ကုမ္ပဏီတွေတော့ဒီမျိုးထုတ်တဲ့လူတွေတော့လဲတော့မားတွေရောလဲဒါလေးစူဆောင်ဖို့တော့ပြောတာပါ
ဟုတ်ကဲ့ဆရာကျွန်တော်တို့ကြားတာမနစ်ကလည်းဟောဆရာတို့ဒီအလားတူပဲရေကြီးမှုတွေဖြစ်တော့ဆရာတို့ဘက်ကဒီဟောဆရာတို့ဆိုတာကပုဂ္ဂလိကအသင်းအဖွဲ့အနေနဲ့ပေါ့နော်နိုင်ငံတော်အစိုးရမဟုတ်ဘဲနဲ့ဆရာတို့ကိုယ်တိုင်ဒီအချိန်မီလက်သမားတွေရေပြန်ကျသွားတဲ့နေရာတွေမှာဒီမျိုးစပါးတွေပြန်ဆိုက်လို့ရတဲ့နေရာတွေမှာစိုက်နိုင်အောင်ဆရာတို့ဘက်ကအကူအညီပေးခဲ့တာတွေရှိတယ်လို့ကျွန်တော်တို့သိခဲ့တာတွေရှိပါတယ်ဆိုတော့ဆရာတို့အဲ့ဒီအခုဒီနှစ်မှာကောဆရာအခုဆိုရေရတော့တချို့နေရာတွေမှာရေလွှမ်းလုံးမဲ့ရှိသေးတယ်ပေါ့နော်မပြမကြသေးဘူးဆိုတော့မနစ်ကအတိုင်းတာနဲ့ဆရာတို့ဒီနှစ်ရထားတဲ့ဒီရေလွှမ်းမှုခါတဲ့အတိုင်းတာဟိုဟိုအဟွာကွာခြားမှုဟိုနေရာအနေမြေအကျယ်ဝန်းကွာခြားမှုကဆရာဘယ်လိုများရှိပါသလဲနိုင်ရှင်ကြည့်မယ်ဆိုရင်
ကျွန်တော်တို့ကတော့ဒါဟိုမနစ်အချိန်ကလည်းစောသေးရပါပြောရတာပေါ့နော်အဲ့တော့ဘယ်တော့ထိခိုက်မှုရှိမလဲဆိုတော့ကျွန်တော်ကစောင့်ကြည့်နေတော့မှာပေါ့နော်အဲ့ဒါမနေ့ကတော့စုပေါင်းရေလွှမ်းတာဧက3သိန်းကျော်လွှမ်းနေအဲ့ဒီမှာဧက3သိန်းကျော်ပြတ်တယ်ပေါ့နော်အခုကတော့ကျွန်တော်ကတော့ဒီမိုးရတဲ့ကြံလေးရပါနော်ဒီဇက်လိုက်တဲ့ကြွားနေနေတာရှိတယ်ကျွန်တော်မိုးကျွန်တော်တို့အနေနဲ့ဒီဘလောက်ကြီးထိခိုက်မယ်ဘလောက်ပြတ်သွားလဲဆိုရေကတော့ပြန်ကြမယ်ဒါလေးတော့ချက်ဆောက်ကြည့်နေတော့ပ
ါဟုတ်ကဲ
့အခုကတော့ပြောရတာနဲ့စောသေးရပါနော
်ဟုတ်ကဲ့ဆရာဟိုမနေ့ကတော့ဒီရေလွှမ်းမှုပြီးတော့ဒီဆိုက်ခင်းတွေတချို့ထိသွားတဲ့အတွက်စပားဆိုက်ခင်းတွေတချို့ထိသွားတဲ့အတွက်ဒီပြပပုတ်ကုံမြန်မာနိုင်ငံရဲ့ဟိုပြပဆန်ပုတ်ကုံဟိုပေါ့နည်းနည်းထိကိုက်သွားတယ်ဆိုတဲ့သတင်းမျိုးတွေထွက်ခဲ့တာတွေလည်းရှိတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းဆရာနဲ့လည်းကျွန်တော်ဆွေးနွေးခဲ့တာတွေလည်းရှိပါတယ်ဆိုတော့ဒီနှစ်မှာလည်းအဲ့လိုမျိုးအခုဆိုရင်ကျွန်တော်တို့ပြောရမယ်ဆိုစိုးစိုးဝါးဝါဖြစ်တာဒါနှစ်နှစ်ဆက်တိုက်ရှိပြီပေါ့နော်ရေကတော့ပုံမှန်ကြီးတာတော့မှန်ပေမဲ့ဒီမနစ်ကနဲ့ဒီနှစ်ဖြစ်တဲ့အတိုင်းတာပမာဏဟာအမတန်ကြီးမားပြီးတော့စိုးဝါးလွန်းတဲ့အတွက်ဒီဇက်တိုက်အခုလိုမျိုးဖြစ်လာတဲ့အခါကျတော့ဒီဟိုရေရှည်မှာကျွန်တော်တို့ကြည့်ရင်အဆုံးသက်ကတော့ဒီမြန်မာနိုင်ငံဆန်စပါးအသင်းချုပ်အနေနဲ့ပြည်ပကိုဆန်တင်ပို့မှုတွေများထိကြိုက်သွားစီမလားဆရာမနစ်ကလည်းနည်းနည်းထိကြိုက်လားဒီနေ့လည်းထပ်ထိကြိုက်မယ်ဆိုရင်ဟောပေါ့နော်ဒိုမီနိုအဖက်ပုံစံမျိုးစင်ကဲထိကြိုက်မှုတွေများရှိလားမလားဆရာ
မနစ်ကတော့ကျွန်တော်ကဟိုတနေ့ကတော့ဆန်တယ်ဒီတက်မှာ၈တန်းကျော်ပို့တာပေါ့နော်မနစ်ကတော့ဒီတက်မှာ၃တန်းလောက်ပဲကျွန်တော်ပို့တင်တာပေါ့နော်ဒီနေ့လည်းအဲ့လိုပဲအလားတူကျွန်တော်တို့အနေနဲ့ဒါဟိုကျွန်တော်မျှော်မှန်းထားတဲ့တက်ကက်ထိဖို့တော့မလွယ်ဘူးပေါ့နော်ဟိုရော့ဝါနိုင်တဲ့နေဒါတော့ကျွန်တော်ရှိတာပေါ့နော်ဒါတစ်ဖက်မှာတော့ပို့ပြီးထိကြိုက်တာတော့လေသမားတွေရောပို့ထိကြိုက်တာပေါ့နော်ကျွန်တော်ရင်းနေသူတို့ဆိုင်ရိုးတဲ့အနေနဲ့ဒီကောက်ကျွန်တော်နှစ်သိန်းလောက်ကုန်တယ်သူတို့လည်းပဲကျွန်တော်တို့ကတကယ်တမ်းပြန်ပြီးကျွန်တော်တို့ထောက်ပံ့နေတာနိုင်ငံတော်ကထောက်ပံ့နေတာလေဒီမျိုးစဘာလောက်ပဲမျိုးစဘာဆိုတာလေဟိုဘောကချက်နဲ့တန်ဖိုးတွက်တယ်ဆိုတော့ချက်5000လောက်ပဲရှိတာပေါ့နော်ကျွန်တော်တို့လိုအတင်းဖွဲ့နေနေတဲ့လေဒီကောက်ကိုကုညီနေတဲ့အားလေမျိုးစဘာလောက်ပဲဟိုဒီလိုနေရာတမ်းပြေဝါစာလောက်ဒီလောက်ပဲဆိုတော့ဟိုပြက်စီးသွားနေကျွန်တော်တို့ကုညီရဲ့ထောက်ပံ့နေတဲ့လောကထောက်ပံ့နေတာနေရတာပေါ့နော်ကတော့ကြာဒီဒီဆိုက်ကူးတဲ့နေရာမှာလဲကျွန်တော်တို့အနေနဲ့ဒီချီးငွေနဲ့ကျွန်တော်ဆိုက်ကူးကြရတာပေါ့နော်။အော်လဲမိုင်းနေနေရာကိုပြောမှနန်းနန်းထူဖို့ခက်ခဲရှိတယ်။အဲတော့ကျွန်တော်တို့ဒီမှာတော့အာမခံစနစ်တွေပါရင်မရှိဘူးပေါ့နော်။မရှိတဲ့အကြောင်းမလို့ဒီပြက်စီးတဲ့ဟာရအလုံးကိုပြန်လဲရော်ကြီးပြီးရဖို့တို့ကခက်ခဲရောရှိတယ်ပေါ့နော်။အဲကျွန်တော်ကခုနကတဘောကပြင်းနေရတော့ဒါကဘာကြီးရသူပေါက်ပြောင်လာလို့ကြောင့်မို့ပူပြီးတော့မှဆိုးသွားလာတဲ့အနေထားကိုဖြစ်တာနေနေလို့ကျွန်တော်မြင်ပါမှာပေါ့နော်။အဲတော့ကျွန်တော်တို့ကဒီဒီကအတွက်ကိုပြန်လဲပြောမှနောက်နှစ်တွေအတွက်လည်းလက်ရှိနှစ်တွေဖြစ်သွားတဲ့ဟာအတွက်လည်းကျွန်တော်ပြန်လဲထူထောင်ရေးကိုဟိုကူညီဖို့လိုတယ်နောက်နှစ်တွေအတွက်လည်းချုပ်တင်ကာဝဲတဲ့ဟာတွေကိုတိတိကျကျပြောမှဟိုကျေပြည့်နဲ့ဆောင်ရွက်တင်တယ်လို့ကျွန်တော်မြင်ပါတယ
်ဆရာနောက်တစ်ခုကဒီအခုလိုမျိုးမနစ်ကလည်းဖြစ်တယ်စောစောကကျွန်တော်ဒီစကားကိုပဲအကြောင်းထပ်ပြီးပြောရတယ်လို့ဖြစ်နေတော့ဒီဟိုမနစ်ကလည်းဒီလိုမျိုးရေကြီးရေရှမ်းမှုတွေဖြစ်တော့လေသမားတွေတော်တော်လေးထိခိုက်ညစ်နာခဲ့တယ်အဲ့အတွက်လည်းအစိုးရကနေပြီးတော့နိုင်ငံတကာကအကူအညီတွေရဖို့အတွက်သူတို့ workshop တွေပါတေချာကြကြနာလာလုပ်ပြီးတော့ဒီရေရွေလွဲမြောင်းစနစ်တွေပါတေကောင်းကောင်းမွန်မွန်လုပ်ကြဖို့ဆိုသူတို့စီမံကိန်းတွေချပြီးအကြီးအကျယ်လုပ်ခဲ့ကြတာတွေကျွန်တော်တို့ကြားပါတယ်ဆိုတော့အခုဒီနေ့မှလည်းအခုထပ်ဖြစ်တယ်ကောလေနောက်ဆုံးခါရတာတော့စောစောဆရာပြောသလိုလေသမားတွေပဲဒီနလမထူနိုင်အောင်နစ်စင်စက်တိုက်ခံနေကြတော့ဒီအစိုးရအနေနဲ့ဆရာဒီဆရာအမြင်အရဒီလေသမားတွေအခုလိုမျိုးဟောပေါ့နော်တန်ဒီတန်တရားတွေကနေဟောပေါ့ထွက်နိုင်အောင်သူတို့ထူထူထောင်ထောင်ဖြစ်နိုင်အောင်သူတို့ဒီလိုမျိုး ဟိုပါပျက်စီးဆုံးရှုံးမှုတွေရှိတယ်ဆိုရင်လည်းပြန်နှလန်းထူနေအောင်အစိုးရဘလို့အခန့်ကဏ္ဍတွေနဲ့ပါဝင်လှုပ်ဆောင်ပေးသင့်တယ်လို့ဆရာထင်ပါလဲဆရာ
။နံပါတ်၁ကတော့ခုနဒီဒုတိယကဝတဲ့အပိုင်းကိုလည်းဦးစားပေးဆောင်ရမှာပေါ့နော်။ဒါပေမဲ့ဘီဂျီကြီးနိုင်မယ့်နေသားနဲ့ဒီဆယ်ငယ်အောင်ဒီခုနတမန်လေးလောက်ရမယ့်နေသားပေါ့နော်။ဒါတွေကတော့ဦးစားပေးဆောင်ပေးတဲ့ကဝတဲ့ပိုင်း။ဒါဒုတိယပိုင်းအနေနဲ့ကတကယ်လို့ပျက်စီးသွားပြီးတော့မှပျက်စီးသွားပြီးဆိုရင်လည်းပြန်လဲထူထောင်နိုင်ဖို့အတွက်ကဒါဆိုအားနေပြီးမှအပြေအဝပြန်နေပြီးမှတံပိုးမှုပေးရမှာပေါ့နော်ပြည်စည်းဝါဒတွေကကိုကြတဲ့တိန်းလာဟိုတိန်းဝါလာနဲ့တိန်းလာအဲ့ဒီကအပြေအဝပေးမယ်ဒါမှမဟုတ်လေကျွန်တော်တို့ကအမကန်စနစ်ပေါ့နော်ဒါတော့ကျွန်တော်တို့ကနောက်လျှောက်တောင်းဆိုလာတာပေါ့နော်ဒီနဲ့အမကန်တို့မွေးခြင်းအမကန်စနစ်ပေါ့နော် cross issue ပဲနော်ဒါတွေကကျွန်တော်တို့တိုင်းပြီးမှမရှိသေးဘူးပေါ့နော်မရှိတော့ကြောင့်ဒီအမကန်စနစ်ပေါ်ပေါ်လာအောင်ဆိုအားနေနေပြန်ဆိုဥစားပေးဆောင်တဲ့တင်ရလို့ကျွန်တော်ပြောပါတယ်
မြန်မာနိုင်ငံဆန်သဘောအသင်းကျုပ်ရဲ့အမြင်သဘောထားတွေကိုတော့ရှေ့တစ်ပတ်မှာတင်ဆက်ပေးမယ်။အပိုင်းနှစ်မှာစောင့်မျှော်ပြီးတော့နားဆင်ကြပါ။အခုတော့တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်။မြန်မာနိုင်ငံကရွှေပြောင်းခြေချနေထိုင်သူတွေအနေနဲ့ပညာရေးပေါ်အလေးထားလှုပ်ဆောင်လာမှုအခြေအနေတွေကိုအင်ဒီယားနာပြည်နယ်အခြေစိုက် BACI အဖွဲ့ရဲ့ဦးဆောင်ညွှန်ကြားမှုဖြစ်သူအလိုက်ဇာဘန်နီကိုကိုအောင်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ထားတာကိုနားဆင်ကြည့်ကြပါခင်ဗျ။
အီလိုက်ဇာဗာနီရေဟိုကျွန်တော်ပထမဆုံးမေးချင်တာကဒီမကြခင်တော့ကပေါ့နော်ဒီကိုအီလိုက်ဇာဗာနီရဲ့မြန်မာအမေရိကန် Institute အဖွဲ့ကဒီကြေညာချက်မှာပေါ့လေဒီအမေရိကမှာဒီ college ကျောင်းတက်နေတဲ့မြန်မာຫນွေဘွားအရေးအတွက်တော်တော်များလာတယ်ဆိုပြီးတော့ဖော်ပြထားပါတယ်ဟိုဘလောက်ရာခိုင်နှုန်းတိုးလာလဲခင်ဗ
ျဟုတ်ကဲ့လေးဖြစ်တွင်းမှာကြည့်မယ်ဆိုလို့ရှင်ရင်ကျွန်တော်တို့83ရာခိုင်နှုန်းတက်လာတော့ကျွန်တော်တို့တွေ့ရပါတယ်2013မှာ52ရာခိုင်နှုန်းဖြစ်ပြီးရှိပြီးတော့မှာ66ဒီနေ့မှာဆိုလို့ရှိရင်80ရာခိုင်နှုန်းတက်သွားတယ
်ဒီမြန်မာပြည်ကလာတဲ့လူငယ်တွေတော်တော်များများအနေနဲ့ပေါ့နော်ဟိုပညာရေးနဲ့ပတ်သက်ပြီးတော့တော်တော်စိတ်ဝင်စားတဲ့သဘောပေါ့
မြန်မာပြည်ကနေရောက်လာတဲ့လူငယ်တွေကိုကျွန်တော်ကြည့်မယ်ဆိုလို့ရှိရင်သူတို့နေလာတာနဲ့ကြာလာတာနဲ့ပညာရေးကိုလည်းပုံမှန်မစိတ်ဝင်စားလာတယ်သူတို့ကျူးစားမှုတွေဘယ်လိုပူဇော်မျိုးနဲ့ college တွေရှောက်ရမလဲဝင်ရမလဲပဲချိန်မှာပါလို့မလဲဆိုတော့ပူပြောမှာတက်ကြွလာတဲ့အပိုင်းတွေလည်းပါပါလားပြီးတော့မှကျွန်တော်တို့ organizations အနေနဲ့ပဲဖြစ်ဖြစ်ဒီမှာကျွန်တော်တို့ partners တွေဖြစ်တဲ့ကျောင်းတွေ university တွေနဲ့ပူပေါင်းပြီးတော့မှသူတို့ကိုအားပေးတာတွေနဲ့အကူအညီပေးတာတွေနဲ့အားလုံးပါပြီးမှဒီလိုတိုးတက်ရတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဟိုဒါကလူငယ်တွေဘက်ကပေါ့လေဟိုတဖက်ကလည်းပဲဒါမိဘတွေအနေနဲ့ရောဟိုသူတို့ဒီသားသမီးတွေပညာရေးအတွက်ကောဘလောက်ထိအောင်အကူအညီအထောက်ပံ့အားပေးပါလဲ
ဟုတ်ကဲ့ကျွန်တော်တို့မိဘတွေကိုကြည့်မယ်ဆိုလို့ရှိရင်အားလုံးလုံးလုံးကဒီပညာရေးကိုအားပေးတော့ကျွန်တော်တို့တွေ့ရပါတယ်သူတို့ရဲ့ဘာသာစကားပိုင်းနဲ့ပတ်သက်ပြီးတော့မှအားနည်းချက်တွေတော့ရှိပါတယ်ဒါမဲ့အကျန်းအားဖြစ်တယ်လို့ကြည့်မယ်ဆိုလို့ရှိရင်သူတို့သားသမီးလေးတွေကိုကြောက်ဆက်တဲ့ပြီးတော့မှcollective degree တွေရဖို့ရသူတို့အားပေးပါတယ်ဘလူပူဇာမျိုးနဲ့အားပေးမလဲပဲနေရာမှာကူညီပေးမလဲဆိုတာနည်းနည်းအားနဲ့ချက်တယ်မတိလားဒါလေးတွေကတော့ရှိပါတယ်ဒါမဲ့လို့သူတို့တော်တော်လေးကိုအားပေးတဲ့အထောက်အပံ့နိုင်တဲ့ဟာတွေလည်းသူတို့ပေးပါတယ်ပြီးတော့ဒီပတ်စံနေနဲ့ပဲဖြစ်ဖြစ်ဒီလိုအပ်တဲ့ transportation ကားတွေနေနဲ့ပဲဖြစ်သူတို့တက်နိုင်တဲ့ဖျံနဲ့ဝိုင်းဝန်းသူမှကူညီကြတော့ကျွန်တော်တွေ့ရပါတယ
်ဆိုတော့ဟိုဒီကျောင်းသားအများစုကရောဒီ college ကျောင်းတွေ bari ကိုစပြီးတော့တက်တဲ့အခါမှာဘလို့ဘာဘာရက်တွေကိုသူတို့အနေနဲ့ပို့ပြီးတော့ဟိုတင်ယူလေးရှိလဲခင်ဗ
ျသူတို့တက်ချင်တဲ့ဟာကကွဲပြားပါတယ်ဒါမဲ့ခြုံငုပ်ပြောမှကြည့်မယ်ဆိုလို့ရှိရင်သူတို့ science medical field ပြီးတော့ nurse ယောက်ျားလေးတွေဆိုလို့ရှိရင် businessအဲ့ဒါလေသူတို့ဝါသနာပါလားညနေတွေ့ရပါလားတမဲလို့ဒီအဲ political science တို့ liberal arts တို့ဝါသနာပါတဲ့လူတွေရှိပါတော့တချို့တွေကဒီ law school တို့တက်ဖို့ရစဉ်းစားထားတဲ့လူတွေလို့ကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့ဟိုအထူးသဖြင့်တော့ဒီကျန်းမာရေးဝန်ဆောင်မှုပေးတဲ့ပေါ့လေလုပ်ငန်းတွေပေါ့သူနာပြုအလုပ်နောက်ဒီဆရာဝန်တွေဒီပညာရပ်ပေါ်ကိုဒီဘာသာရပ်ပေါ်ပို့ပြီးတော့စိတ်ဝင်စားကြတာလေ
မြန်မာနိုင်ငံမှာကသူတို့ကလေးလေးဘဝကနေပြီးတော့မှ ကျွန်တော်မြန်မာနိုင်ငံအပိုင်းဝိုင်းကိုကြည့်မယ်ဆိုလို့ရှိရင်ဒီဒေါက်တာမက်ဒီကယ်ဒေါက်တာတို့အင်ဂျင်နီယာတို့ဖြစ်ဖို့ရာကိုသူတို့ကအထင်ကြီးတဲ့အပိုင်းလည်းပါတယ်ပြီးတော့လည်းသူတို့ရဲ့အာစာဝတ်နေရေးဘွေးရပြီးတဲ့နောက်ပိုင်းမှာပတ်စပ်ပလောင်ရနိုင်မလဲဆိုတဲ့ဟာကိုသူတို့တွေ့ထားတာတွေလည်းပါပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့သူတို့ကိုခဏခဏပြောပါတယ်အကောင်းဆုံးကဘယ်ဟာကူကအကျိုက်ဆုံးဖြစ်တယ်လဲဘယ်နေရာမှာကျွန်တော်ပြောမလဲကျွန်တော်အသက်မဝင်ကြောင်းအတွက်လှုပ်ပြီးတော့မပြောပြောပါပါနဲ့ကိုယ့်ရဲ့အတွက်လည်းကောင်းမယ် community အတွက်လည်းကောင်းမယ်အကိုရဲ့အကျိုက်ပေါ့လေပြောပြောမဲ့ဟာကူပဲကြည်ပါကိုယ့်ရဲ့ interest threats ကိုယ့်ရဲ့အားပါချက်ကိုလည်းကြည်ပါဆိုတော့ကျွန်တော်တို့ကတော့ခဏခဏအားပေးပါတယ
်ဆိုတော့ဒီလူငယ်တွေကလည်းပဲဒါဟိုမြန်မာပြည်ကလာကြတယ်ဟိုတချို့တွေကြောက်လဲဒီမှာမွေးရလူတွေရှိမှာပေါ့လေဒီသူတို့ဒီကိုလာခဲ့တဲ့နိုင်ငံနောက်ကိုရဲ့ဟိုဒေတာမွေးရမြည်အတွက်ပေါ့လေဟိုပြန်လုတ်ပေးမယ်ဆိုတော့ရည်ရွယ်ချက်မျိုးရောရှိရလူကြားရပါလား
အဲ့ဒါသူတို့ရှိပါတယ်ကျွန်တော်တို့ကျောင်းသားလေးတွေကိုကြည့်မယ်ဆိုလို့ရှိရင်သူတို့ကဒီမှာကောင်းကောင်းကြောက်ပြီးမယ်ပြီးတော့ကြောက်တက်နေတဲ့ချိန်မှာလဲခုသူတို့ကနေအစင်ဝင်စားမှုဒီ internship short term ရည်တူနဲ့တွားပြီးတော့မှ exchange program အနေနဲ့ပဲဖြစ်ဖြစ်ပြီးတော့ internship to volunteer opportunity နဲ့ကိုယ့်ရဲ့နေနေကိုယ့်ရဲ့နိုင်ငံကိုပြန်သွားပြီးတော့မှလှုပ်ချင်တဲ့ဟာလေးတွေသူတို့ပြောတာတွေသူတို့ရဲ့အစင်ဝင်စားမှုတွေလည်းကျွန်တော်တွေးရှိရပါတယ်ပြီးတော့သူတို့ပြီးသွားတဲ့အချိန်မှာလည်းဖြစ်နိုင်တဲ့ solution ရင်တနည်းနည်းအဲ့လိုပူဇော်မျိုးနဲ့တတ်နိုင်တဲ့ဖက်ကနဲ့ကိုယ့်ရဲ့ရက်ရွာကိုယ့်ရဲ့မျိုးကိုယ့်ရဲ့နိုင်ငံကိုပြန်သွားပြီးမှကိုယ်နိုင်တဲ့အခွင့်အလမ်းတွေကိုသူတို့စဉ်းစားနေတာကိုလည်းကျွန်တော်တွေးရပါတယ်ကျွန်တော်တို့ကိုယ်တိုင်ကလည်းအဲ့စိတ်တွေပုံမှန်သူတို့မှမွေးလာအောင်ပုံမှန်ဒီကိုယ့်ရဲ့ဒေတာအကြောင်းကိုပြန်စဉ်းစားအောင်ဆွေးနွေးတဲ့အပိုင်းတွေလည်းပါပါတယ
်ဟိုခုနကကိုအီလဇာဗာနီပြောသွားတာပေါ့လေဟိုကောလိပ်ကျောင်းတက်တဲ့ဟိုရာဂိုင်နှုံးကများလာတယ်80ရာဂိုင်နှုံးလောက်အထိရှိလာတယ်ဒီ၄နှစ်လောက်အတွင်းမှာပေါ့လေဥမာအထက်တန်းကျောင်းပြီးသွားတဲ့အချိန်မှာကောလိပ်ကျောင်းကိုတက်လာတဲ့ဥယီကရောဘယ်လိုအနေအထားရှိပါလဲ
ဟုတ်ကဲ့အာဒီကျွန်တော်တို့ US ရဲ့တနိုင်ငံလုံးကိုကြည့်မယ်ဆိုလို့ရှိရင် high school ပြီးသွားတဲ့ rate ပေါ့နော်နှုံးက80-90ရာခန့်နှုံးလောက်ရှိတယ်ဥမာသူတို့ပြီးပြီးတော့မှ college ဝင်သွားတဲ့နှုံးက68ရာခန့်နှုံးလောက်ရှိတယ်။အဲ့တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံမြန်မာ community ကိုကြည့်မယ်ဆိုလို့ရှိရင်80ရာခန့်နှုံးရှိနေတယ်။ပြီးတော့မှအဲ့ဒီ college ဝင်ပြီးတဲ့နောက်ပိုင်းမှာသူတို့ college မှာနေပြီးတော့မှ degree ရသလားမရဘူးလား college မှာရှိရင်သူတို့ drop out college ကနေရပ်တန်းတော့မှထွက်သွားလာဆိုတော့ကျွန်တော် study ဆက်လုပ်တဲ့အချိန်မှာကျွန်တော်တို့90ရာခိုင်နှုန်းက college university မှာသူတို့ဆက်တက်နေတာကိုကျွန်တော်တို့တွေ့ရှိရပါတယ်။အဲ့ဒါလည်းပဲဒီ national rate America rate က68.9ရာခိုင်နှုန်းရှိတယ်ဆိုတော့ကျွန်တော်တို့ national rate ထဲပူကောင်းနေတဲ့ပူဆောင်မျိုးနဲ့ပြောလို့ရတာပေါ့လေ
။ဆိုတော့အဲ့ဒီဒီထုတ်ပြန်ချက်ထဲမှာပဲပေါ့လေ။ဒီမြန်မာနိုင်ငံကနေပြီးတော့ America မှာလာပြီးတော့အခြေချနေထိုင်သူကလည်း3သိန်းလောက်ရှိမယ်ဆိုပြီးတော့ဟိုဖော်ပြထားတာကိုတွေ့ရပါတယ်ခင်ဗျာကျွန်တော်အဲ့လိုဒီစရင်းစရားတွေရောဘယ်လိုပုံစံမျိုးနဲ့ကောက်ခံတာပါလဲ
ကျွန်တော်တို့ community ကတူတဲ့အပိုင်းတွေများတယ်ဆိုတော့ metasis structure ရဲ့ပြီးတော့ community structure ရဲ့ဒီ central indiana ကိုအသိစိတ် study လုပ်ပင်မဲ့လဲတနိုင်ငါလုပ်ဖို့အကျိုးဝင်နိုင်တယ်လို့ကျွန်တော်တို့ကတော့ခန့်မှန်းပါတယ်တရားမှာတရားမှန်ချင်မှမှန်တယ်ဒါပေမဲ့လို့အချမ်းအပြည့်တရားမှာ89%ခန့်လို့တော့ဖန်နိုင်တယ်လို့ကျွန်တော်တို့တွေ့ချက်ထားပါတယ်သုတ်တက်ထားပါတယ
်ဒါကတော့ကုအောင်က BACI မြန်မာ American Institute လူမှုအဖွဲ့အစည်းကကိုအီလိုက်ဇာဗာနီကိုနဲ့ဆက်သွယ်မေးမြန်းထားတဲ့သုတဆောင်နဲ့ American တခွင်အစီအစဉ်ကိုနားဆင်ကြရတာပ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ပြင်သစ်နိုင်ငံမှာခရီးယံဖုန်းတော်ကြီးဂျက်ဟာမဲကိုအစိုးရဝါဒီတွေကရရက်ဆက်ဆက်တပ်ဖြတ်ခဲ့ပြီးတဲ့နောက်မှာပဲပြင်သစ်နဲ့အီတလီအနှံ့ပြားကယာနဲ့ချီတဲ့မွတ်စလင်တွေဟာခရီးယံတွေနဲ့သွေးစီညီညွတ်မှုကိုပြသတဲ့အနေနဲ့ကက်သလစ်ဘာသာဝင်တွေရဲ့ဝတ်ပြုဆုတောင်းပွဲတွေကိုတက်ရောက်ခဲ့ကြပါတယ်။သ တတော်85နှစ်အရွယ်ခရီးယံဖုန်းတော်ကြီးဟာမဲလယ်လီတက်ဖြတ်ခံခဲ့ရတဲ့ရူလန်းမြို့ကကက်သီဒရယ်ဖျားရှိခိုးကျောင်းမှာဝိပုစုတောင်းသူ2000လောက်နဲ့အတူမွတ်စလင်တရာကျော်လဲပူပေါင်းပါဝင်ခဲ့တာပါစုတောင်းပွဲတက်ရောက်လာသူမွတ်စလင်တွေကိုရူလန်းတင်းတော်ရဲ့ဂိုင်းချုပ်ဆရာတော်ဒေါမနစ်လက်ဘရွန်ကကျေးဇူးတင်စကားပြောကြားရင်းအခမ်းအနားကိုအခုလိုတက်ရောက်လာတာဟာဖျားသခင်ရဲ့နာမတော်အောက်မှာအကျံဖက်တက်ဖြတ်မှုကျူးလွန်တာကိုလက်မခံကြောင်းပြသရရောက်တယ်လို့မိန့်ကြားခဲ့ပါတယ်ဖျားရှိခိုးကြောင်းအပြင်ဘက်မှာလည်းပဲမွတ်စလင်လူအုပ်ကြီးကနေအားလုံးကိုမြစ်တာထားဘသူကိုမှအမုန်းမပွားကြဘူးတိုက်တွန်းထားတဲ့နဖူးစည်းစာရန်တစ်ခုကိုကင်ဆောင်ထားခဲ့ကြပါတယ်။အလားတူဇူလိုင်လ14ရက်နေ့ကမွတ်စလင်အစိုးရဝါရီတဦးကနေထရက်ကားနဲ့လူအုပ်ကြားတဲ့ကိုဝင်တိုက်ခဲ့တာကြောင့်လူ84ယောက်တေဆုံးခဲ့ရတဲ့ပြည်သက်နိုင်ငံနီးစ်မြို့တောင်ပိုင်းမှာလည်းဒေသခံမွတ်စလင်ခေါင်းဆောင်အတ္တမန်အာဆာဝီကမွတ်စလင်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့ကက်သလစ်ဆုတောင်းပွဲတစ်ခုကိုတက်ရောက်ခဲ့ပါတယ်။ထိတ်လန့်တုံလုံးဆရာတွေနဲ့ရက်ဆက်ကြမ်းကြုတ်တဲ့လောက်ရက်တွေကိုညီညွတ်မှုနဲ့တုံ့ပြန်ခြင်းဖြစ်တယ်လို့သူကဆိုခဲ့ပါတယ်။အီတလီနိုင်ငံမှာလည်းပဲရောမမြို့ကစိန့်မာရီယာဘုရားရှိခိုးကျောင်းမှာပြုလုပ်တဲ့ဝိပုစုတောင်းပွဲကိုမွတ်စလင်ခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးတော့ခရီးယန်တွေကိုထောက်ခံခဲ့ကြပါတယ်။အီတလီနိုင်ငံမှာရှိတဲ့အစ္စလာမ်လူမှုအတိုင်းအဝိုင်းများသက်မကအဖွဲ့ဝင်တဦးဖြစ်တဲ့မိုဟာမက်ဘန်မိုဟာမက်ကလည်းလူအတိုင်းဝိုင်းကိုဖျက်ဆီးလိုတဲ့ရည်ရွယ်ချက်ရှိသူတယောက်ယောက်ကိုတွေ့ရင်အတိပေးအကြောင်းကြားဖို့တောက်ကြနေဆူတောင်းပွဲမှာမွတ်စလင်တွေကိုစော်ဩခဲ့ပါတယ်။ဘရုရှားမြို့လွန်ဘတ်မှာရှိတဲ့ဗိုဘာနိုဘလီကဘာသာရေးဆရာအာမက်အယ်ဘာလာဇီကလည်းအစိုးရဝါရီတွေကိုတတိရှိရှိဆန့်ကျင်ပြောဆိုလိုက်ပါတယ်။အစိုးရတွေဟာအစ္စလာမ်ဘာသာကိုစွန့်ထင်အောင်လုပ်နေတယ်။အခုဆိုရင်လူတွေကမွတ်စလင်တွေအားလုံးဟာအကျံဖက်ဝါရီတွေလို့ထင်မြင်ယူဆလာတာဟာလည်းအတော်ကိုဆိုရပါတယ်။တကယ်တော့ဘာသာရေးနဲ့မဆိုင်ပဲကျွန်တော်တို့လိုအစ္စလာမ်ဘာသာဝင်တွေကိုကိုးစားမပြုတဲ့မွတ်စလင်တွေရဲ့လွဲမှားတဲ့အပြုအမူသာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။မွတ်စလင်အများပြားကတော့သူတို့ရဲ့ယုံကြည်သက်ဝင်မှုကိုအစွန်းရောက်အကြမ်းဖက်ဝါရီတွေကခုရုံးလို့အသုံးချတာမျိုးလက်ခံမှာမဟုတ်တဲ့အကြောင်းသဘောထားတွေကိုပြသခဲ့ကြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတော့အကြမ်းဖက်ဝါရီတွေအနေနဲ့သူတို့လောက်ရဟာဖျားသခင်အလိုတော်အရာဆိုပြီးခေါမိုးပေါ်တက်အော်ချင်းအော်နေကြလိမ့်မယ်ဒါပေမဲ့လူရန်ကားတွေရဲ့လောက်ရတဲ့အတွက်ဖျားသခင်ကိုအကွက်ဆင်လို့မရနိုင်လို့အမှန်တရားကိုဖျက်ဆီးနိုင်လောက်အောင်ထက်မြက်တဲ့ဓာသွားဆိုတာမရှိဘူးလို့ပြောကြားခဲ့ကြောင်းပါရှင
်မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မှဟိုကြောင်းတော်ရရှင်တွေကိုထပ်မံအသိပေးပါတယ်။ဤကနေ့မနေ့ဖက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်သမ္မတလောင်းတွေဖြစ်ကြတဲ့ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်နဲ့ရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့တနင်္လာနေ့ကအသီးသီးမဲဆွယ်စီယုံမိန်ခွန်းတွေပြောခဲ့ပါတယ်။ရွေးကောက်ပွဲကြရင်အကျိတ်နဲ့ရှင်ပြန်ရမယ့်အိုဟိုင်းယိုပြည်နယ်မှာမိန်ခွန်းပြောခဲ့တာမှာဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံအနေနဲ့အတိတ်မှာသဘောထားကွဲမှုတွေဘယ်နဲ့ရှိခဲ့ပါစေသည်အစ္စလာမ်အစွန်းရောက်အကြမ်းဖက်ဝါဒကိုချေမှုန်းခြင်းနဲ့ဘယ်နိုင်ငံနဲ့မဆိုမဟာမိတ်ပြုဖို့လိုတယ်လို့ပြောခဲ့ပါတယ်ပင်ဂျဗီးနီယပြည်နယ်စကရန်တန်မြို့မှာမိန်ကွန်းပြောကြားခဲ့တဲ့ဟီလရီကလင်တန်ကတော့ထရမ့်ရဲ့အမျိုးသားလှုံ့ဆော်ရေးနဲ့စစ်ရေးအတွေ့အကြုံနှေးပါမှုကိုထောက်ပြဝေဖန်သွားပါတယ်။ဒုသမ္မတဂျိုးဘိုင်ဒန်ရဲ့မွေးရဖြစ်တဲ့စကရန်တန်မြို့မဲဆွယ်ပွဲမှာမစ္စတာဘိုင်ဒန်ကလည်းဟီလရီကလင်တန်အတွက်ပထမဆုံးအကြိမ်မဲဆွယ်မိန်ကွန်းပြောကြားခဲ့ပါတယ်။တခါဒီရေမန်နိုင်ငံကဟူသီတပုံပစ်မှတ်တွေပေါ်တိုက်ခိုက်နေတဲ့ဆာဒီအာရေဗျနိုင်ငံဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းမှာရေမန်မြောက်ပိုင်းဟာဂျာပြည်နယ်ကဆေးရုံတစ်ခုထိမှန်ပြီးတော့10ယောက်ထက်မနည်းသေဆုံးသွားပါတယ်။11ယောက်သေဆုံးပြီးတော့19ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့နယ်စည်းမချဆရာဝန်များပရဟိတအဖွဲ့ MSF ကပြောပါတယ်။ဒီဆေးရုံကဒီ MSF ဆရာဝန်တွေဆေးဝန်ထမ်းတွေကြီးကြပ်ကုသပေးနေတဲ့ဆေးရုံဖြစ်ပါတယ်။ဘရာဇီးနိုင်ငံမှာတနင်္လာနေ့ကဒီဆေးရဲမြောက်ကျင်းပနေတဲ့ Rio Olympic အားကစားပြိုင်ပွဲတွေမှာစုစုပေါင်းရွှေတစိမ့်18ဆုအတွဲအားကစားသမားတွေပြိုင်ဆိုင်နေကြပါတယ်ရှင်။
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဤတန်ဆင်ဖြစ်ပြီးတော့အတမဲဆိုင်အင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.